Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အတန်ရဲ့တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းခင်ဗျာကျွန်တော်ကတော့ဇွန်ဝတ်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ခီးစဉ်အောင်မြင်မှုရှိတဲ့အကြောင်းယူကရိန်းသမ္မတကပြောပါတယ်မက္ကဆီကိုနယ်စပ်ဖြတ်ကျော်ပြီးအမေရိကန်ထဲဝင်လာသူအရေအတွက်အခုလအတွင်းစံချိန်တင်ခဲ့ပါတယ်တရုတ်နိုင်ငံမှာချိန်ပါမဲ့အာရှအားကစားပြိုင်ပွဲနဲ့ပတ်သက်လို့တရုတ်နဲ့အိန္ဒိယအကြားတန်တမာရေးအရာတင်မာမှုတွေဖြစ်နေပါတယ်ဒီသတင်းတွေအပါအဝင်တခြားထိတိုင်းအောင်သတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြပေးပါမယ်ဟ
ုတ်ကဲ့ပါရှင်ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီတက်ဆွဲထားတဲ့သခိုင်းတိုင်းဒဇယ်မျိုးရဲ့နေရာ၄နေရာကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်စီးနင်းပြီးတော့ညလုံးပေါက်တိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်
။နမနဘနော7နာရီ33ကနေ3နာရီခွဲလောက်ထိကာဝကပြုံးရဲမြို့နယ်တရားရုံးရဲမြို့နယ်ပညာရေးရုံးရဲအင်္ဂါမှာပုံတိုက်တာမှာ
ဒီသတင်းအပြည့်အစုံမကြခင်နားဆင်ရပါမယ်ရှင်။နောက်ရုရှားကျူးကျော်စစ်ကိုခုခံနေရတဲ့ယူကရိန်းထက်မြန်မာကပြိပခါတွေပိုပြီးပြင်းထန်နေတယ်ဆိုတဲ့ဒီသုံးသက်ချက်စစ်ကောင်စီအပွဲအတွင်းကရာထူးတာဝန်အပြောင်းလဲတက်ရောက်မှုနောက်ကုလသမဂ္ဂမှာမြန်မာကိုစားပြုခွင့်လက်ရှိတမ်းမကြီးဦးကျော်မိုးထွန်းကိုဆက်ပြီးတော့ထားနိုင်ခြင်းရှိမရှိဆိုတဲ့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အတူပြောပြပေးပါမယ်ရှင်။
ရုရှားရဲ့ကျူးကျော်စစ်ကိုခုခံတိုက်ခိုက်ဖို့အမေရိကန်ကစစ်ရေးအကူအညီတည်ထောင်အဖြစ်နဲ့ဒေါ်လာ325သန်းပေးမယ့်အကြောင်းသမ္မတဂျိုးဘိုင်ဒန်နဲ့မနေ့စက်တင်ဘာလ22ရက်နေ့ကတွေ့ဆုံပြီးသမ္မတဘိုင်ဒန်ကကြေညာလိုက်တာကြောင့်သူ့ရဲ့ခီးစဉ်ဟာတည်တာတဲ့ရလတ်တွေရခဲ့တဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကပြောပါတယ
်ဥကရိန်းကဒုဇဝဇလဝေဗီဇစ်ဝါရှင်တန်ဘူဖ
ဝါရှင်တန်ခီးစဉ်ဟာအမတန်အရေးပါတဲ့ခီးစဉ်ဖြစ်ပြီးထူးခြားတဲ့ရလဒ်တွေရခဲ့ပါတယ်။သမ္မတဘိုင်ဒန်အဖွဲ့နဲ့တွေ့ဆုံခဲ့ပြီးအမေရိကန်ကယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးအမြောက်နဲ့အမြောက်ကြီးတွေယူကရိန်းအတွက်လိုအပ်တဲ့လက်နက်နဲ့ကြီးစံတွေထုတ်လုပ်မှုကြာမှာအသုံးပြုမဲ့စစ်ပစ္စည်းတွေကူညီပေးမှာဖြစ်ပါတယ်။ဒါဟာထူးခြားတဲ့ပူးပေါင်းဆောင်ရွက်မှုအသည့်ဖြစ်ပါတယ်။အမေရိကန်နဲ့ယူကရိန်းတို့စစ်လက်နက်တွေပူးပေါင်းထုတ်လုပ်တာဟာသမိုင်းဝင်တဲ့လုပ်ရည်ဖြစ်ပါတယ်လို့ယူကရိန်းသမ္မတကပြောသွားတာပါ။သမ္မတဇယ်လင်စကီဟာနယူးယောက်မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံတက်ပြည့်တဲ့နောက်မနေ့ကြာသပတေးနေ့ကဝါရှင်တန်ဒီစီမြို့ကိုရောက်လာခဲ့ပြီးသမ္မတဘိုင်ဒန်အပါအဝင်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီကလွတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးယူကရိန်းကိုကူညီပေးဖို့စီယုံပြောဆိုခဲ့တာပါသမ္မတဇယ်လင်စကီဟာမနေ့ညနေပိုင်းမှာပဲကနေဒါနိုင်ငံကိုရောက်သွားပြီးဒီကနေ့ကနေဒါလွတ်တော်နေရာပေါင်းရှိမှာမိန့်ခွန်းပြောကြားဖို့ရှိပါတယ်ခင်ဗျာ
ဆောင်းရာသီရောက်တော့မှနဲ့အတူယူကရိန်းစွန့်ရင်ဆိုင်ရာအခြေခံအဆောက်အုံတွေကိုရုရှားကနေလေကြောင်းကနေစနစ်တကျတိုက်ခိုက်မှုတွေပြန်ပြီးတော့လုပ်နေတယ်လို့ယူကရိန်းဝန်ကြီးချုပ်ဒနိုင်းရှင်ဂဲလ်ကဒီကနေ့ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဆောင်းရာသီတုန်းကရုရှားတပ်ဖွဲ့တွေကယူကရိန်းတို့ရဲ့စွန့်ရင်လိုင်းနေနဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်ခဲ့တာကြောင့်လျှက်စစ်မီးဒဏ်ငွေနဲ့ရေပြတ်တောက်မှုတွေဖြစ်ခဲ့ပါတယ်။အခုနှစ်မှာလည်းဆောင်းရာသီကကြာရောက်တော့မှနဲ့အတူရုရှားကယူကရိန်းစွန့်ရင်နဲ့ပတ်သက်လို့ချင်းချောက်တိုက်ခိုက်မှုတွေပြုလုပ်နေပါတယ်လို့ Kiev မြို့ရဲ့ဝိုင်းဖိုရန်ကိုတက်ရောက်နေတဲ့ယူကရိန်းဝန်ကြီးချုပ်ကပြောပါတယ်ဒီမတိုင်ခင်တရက်ကပဲရုရှားတို့ကယူကရိန်းဘက်ကိုပယ်ထိန်ဓာတ်ဒုံးကြီး40ကျော်ပစ်ခတ်ပြီးတော့တိုက်ခိုက်ခဲ့ပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းကလည်းယူကရိန်းနိုင်ငံင်းကအလျက်စစ်တပ်အားခွဲစက်ရုံတွေလျှောက်လောင်စာထုတ်လုပ်ရင်းနဲ့တိုလောင်ရုံတွေကိုရုရှားတို့တိုက်ခိုက်ခဲ့ပါတယ်ခတ်ခဲတဲ့စောင်းရာသီကိုဖျက်ကျော်ရမှာဖြစ်ပေမဲ့အနောက်နိုင်ငံမဟာမိတ်တွေရဲ့ပတ်မိုးကူညီမှုနဲ့ယူကရိန်းဘက်ကလေကြောင်းရန်ကာကွယ်ရေးအရင်နှစ်တွေကထက်ပိုပြီးပြင်ဆင်ထားတယ်လို့ပြောပါတယ်ရှင်
မက္ကဆီကိုနယ်စပ်ကိုဖြတ်ကျော်ပြီးအမေရိကန်နိုင်ငံမှာအခြေချဖို့ဝင်ရောက်လာသူအခုစက်တင်ဘာလပထမလဝက်အတွင်းမှာတင်တသိန်းခွဲနီးပါးရှိနေပြီလို့အမေရိကန်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ဒါဟာပြီးခဲ့တဲ့ဩဂုတ်လတစ်လလုံးမှာဝင်ရောက်ခဲ့တဲ့အရေးအတွက်ထက်ကျော်လွန်သွားပြီလို့ပြောပါတယ်။နိုင်ငံတောင်ပိုင်းနယ်စပ်မှာလက်တလောလူတွေအလုံးရင်းနဲ့ဝင်ရောက်လာတဲ့ကိစ္စကိုကူညီကန်တွယ်ပေးဖို့သမ္မတဂျိုးဘိုင်ဒန်အဆိုအရကတပ်ဖွဲ့ဝင်800ဆစ်လွတ်မယ်လို့စက်တင်ဘာ20ရက်ဗုဒ္ဓနေ့ကကြေညာခဲ့ပါတယ်။အခုလိုတပ်ဖွဲ့တွေနယ်စပ်လုံခြုံရေးကိစ္စမှာကူညီဖို့ရောက်လာတဲ့အတွက်အကောက်ခွန်တဲ့နယ်စပ်လုံခြုံရေးကိစ္စတွေတာဝန်ယူရမယ့်အရာရှိတွေအနေနဲ့သူတို့ရဲ့မူလတာဝန်တွေကိုအာယုံစိုက်ထမ်းဆောင်နိုင်ကြမယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ထောင်နေချီတဲ့အထောက်ထားမဲ့ရွှေပြောင်းနေထိုင်လူသူတွေအခုရပိုင်းအတွင်းအလုံးအင်းနဲ့ဝင်ရောက်လာနေတဲ့အတွက်မက္ကဆီကိုနိုင်ငံနဲ့နယ်နိချင်းထိစပ်နေတဲ့တက်ဆက်ပြည်နယ်အီကဲပတ်စ်မြို့မှာအင်္ဂါနေ့ကရစ်ပေါ်အခြေအနေကြေညာခဲ့ရပါတယ်ခင်ဗျ
အာဖဂန်တာလီဘန်ဆိုရအနေနဲ့ပါကစ္စတန်စစ်သွေးကြွအဖွဲ့အားနှဲ့အောင်လုပ်ပေးဖို့ကတိပြုကြောင်းကိုတန်တမန်တွေကထုတ်ပြောလိုက်ပါတယ် TTP လို့အတိုကောက်ခေါ်တဲ့ Tarat e Taliban Pakistan စစ်သွေးကြွအဖွဲ့ကိုအားနှဲ့သွားအောင်လုပ်ဖို့တာလီဘန်နိုင်ငံသားရေးဝန်ကြီးအမီခန်မူဒါကီလက်ခံကျင်းပတဲ့အစည်းအဝေးမှာပါကစ္စတန်အစိုးရကိုယ်စားလှယ်အဖွဲ့ကိုမနေ့ကပြောလိုက်တာကိုတန်တမန်တွေက VOA ကိုပြောကြားတာဖြစ်ပါတယ်အာဖဂန်မြို့တော်ကဘူးမှာပြုလုပ်တဲ့နှစ်ဖက်ဆွေးနွေးပွဲကိုတော့အာဖဂန်ဆိုင်ရာပါကစ္စတန်အထူးကိုယ်စားလှယ်အဇစ်ဒူရနီဦးဆောင်ပြီးတော့ပါကစ္စတန်ထိပ်ပိုင်းစစ်ရာရှိတွေပါတဲ့ကိုယ်စားလှယ်အဖွဲ့လာပြီးတော့တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။လွန်ခဲ့တဲ့နှစ်နှစ်တုန်းကတာလီဘန်အစိုးရတက်လာပြီးပါကစ္စတန်မှာရှိတဲ့လုံခြုံရေးတပ်ဖွဲ့တွေကို DTTP အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေပိုပြီးတော့မြင့်မားလာတယ်လို့ပါကစ္စတန်ကပြောလာချိန်မှာပဲအခုလိုမျိုးပါကစ္စတန်အစစ်မြစ်ကိုယ်စားလှယ်အဖွဲ့အာဖဂန်မှာလာဆွေးနွေးတာပါရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ကြညာပေးနေတာပါခင်ဗျာတရုတ်နိုင်ငံဟန်ဂျိုးမြို့မှာမနေ့ဖြန်စနေနေ့မှာစတင်ကျင်းပမယ်အာရှအကစားပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်အိန္ဒိယနိုင်ငံအရုဏာချပရဒေ့ရှ်ပြည်နယ်ကအကစားသမား3ယောက်ကိုတရုတ်အစိုးရကပြည်ဝင်ခွင့်ဗီဇာမပေးတဲ့အတွက်ဒီပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုတက်မယ်အိန္ဒိယအကစားဝန်ကြီးလည်းသူ့ခီးစဉ်ကိုဖျက်လိုက်ပါတယ်အရုဏာချပရဒေ့ရှ်ပြည်နယ်ဟာတရုတ်နဲ့အိန္ဒိယတို့အကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတစ်ခုဖြစ်ပါတယ်တရုတ်ပိုင်တိဘက်တောင်ပိုင်းဒေသလို့သတ်မှတ်ထားတဲ့နေရာကိုအရုဏာချပရဒေ့ရှ်လို့တရုတ်အစိုးရကဘယ်တော့မှအသိအမှတ်မပြုဘူးလို့တရုတ်နိုင်ငံသားဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်တရုတ်နိုင်ငံမှာကျင်းပမယ့်အာရှအကစားပြိုင်ပွဲမှာနိုင်ငံပေါင်း45နိုင်ငံကအကစားသမားပေါင်း 12,000 ကျော်ဝင်ရောက်ရှင်ပြိုင်မယ်လို့တရုတ်အစိုးရကကြေညာထားတာကြောင့်ဒါဟာရှစ်နှစ်ပြည့်တဲ့နိုင်ငံမှာကျင်းပဖို့ရှိတဲ့နေရာဒီအိုလံပစ်အကစားပွဲတော်ကြရင်ပါဝင်ကြမယ်အကစားသမားအရေးအတွက်တည်တဲ့ပုံများနေတာဖြစ်ပါတယ်မြန်မာနိုင်ငံကတော့အကစားသမား100ကျော်ဆစ်လွတ်ပြီးပြိုင်ပွဲ9မျိုးမှာပါဝင်ရှင်ပြိုင်ပါမယ်အမြန်မာအသင်းအနေနဲ့စုတစိတ်တွေရမယ်လို့မျှော်လင့်ထားကြောင်းလဲမြန်မာအကစားအဖွဲ့က VOA ကိုပြောထားပါဗျာခင်ဗျာ
မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံထဲမှာအွန်လိုင်းရာဇဝတ်မှုကျူးလွန်တဲ့အလုပ်တွေကိုလှုပ်ခိုင်းမှုပြန်ပေးဆွဲခံရမှာကိုစိုးရင်ပြီးတော့တရုတ်နိုင်ငံသားတွေကဘာလက်ခီးတွေတွေထိုင်းနိုင်ငံဘက်ကိုသွားဖို့ဝင်လေနေတယ်လို့ AFP သတင်းမှာဖော်ပြပါရှိပါတယ်။တရုတ်နိုင်ငံမှာပြသနေတဲ့ No More Bus လို့ခေါ်တဲ့ရုပ်ရှင်မှာတော့ထိုင်းနိုင်ငံကိုသွားတဲ့တရုတ်ခီးသွားတွေပြန်မဲဆွဲခံရပြီးတော့ online ရာဇဝတ်မှုတွေကျူးလွန်မှုအခိုင်းခံရတာကိုဇလန်းစင်ပြီးရိုက်ကူးထားတာဖြစ်ပါတယ်။ဒီရုပ်ရှင်ကတရုတ်မှာတော့တတိယလူကြိုက်အများဆုံးရုပ်ရှင်ဖြစ်ပါတယ်။အမေရိကန်ဒေါ်လာသန်း920ကျော်ညီများတဲ့ယွမ်ငွေ 3.8 ဘီလီယံဝင်ငွေရရှိခဲ့ပါတယ်။ထိုင်းနိုင်ငံကိုသွားရင်ဘေးကင်းလုံခြုံမှုရှိမရှိဆိုတဲ့မေးခွန်းကလည်းတရုတ်နိုင်ငံသားတွေကြားမှာဆွေးနွေးမှုတွေဖြစ်လာပါတယ်။ပုံမှန်အားဖြင့်ဒီလိုရာသီချိန်မှာတော့ထိုင်းနိုင်ငံဘက်ကတရုတ်နိုင်ငံသားတွေအလားများပြီးတော့COVID-19 ကရောဂါကူးစက်မှုမဖြစ်ခင်2019ခုနှစ်တုန်းကဆိုရင်တရုတ်နိုင်ငံသားခရီးသည်17သန်းထိုင်းနိုင်ငံကိုလာရောက်ခဲ့ပါတယ်ရှင်။
အီရန်နိုင်ငံမှာအစ္စလမ်ဘာသာရေးအရာတင်းကျပ်စွာပြဋ္ဌာန်းထားတဲ့ဝတ်ဆဆင်မှုဆိုင်ရာဥပဒေဟာဖိနှိပ်ချုပ်ချယ်လွန်ပြီးလူတစ်ဖက်သားကိုချုံနေရာရောက်စေတဲ့အတွက်ဒီဥပဒေကိုပယ်ဖျက်ပေးဖို့ကုလသမဂ္ဂကဒီကနေ့တောင်းဆိုလိုက်ပါတယ်။တင်းကျပ်တဲ့အစ္စလမ်ဘာသာတရားနဲ့အညီဝတ်ဆဆင်ကြဖို့ပြဋ္ဌာန်းထားတဲ့သီလတမာဒီနဲ့ခေါင်းစည်းပဝါဆိုတဲ့ဥပဒေကိုချိုးဖောက်တဲ့အီရန်အမျိုးသမီးတွေအနေနဲ့ထောင်ဒဏ်10နှစ်ကြာခံရနိုင်တဲ့ဥပဒေကိုပြဋ္ဌာန်းလိုက်တဲ့အပေါ်စေမကောင်းဖြစ်ရကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောပါတယ်မလိုက်နာမနေရပြဋ္ဌာန်းထားတဲ့အဲ့ဒီဥပဒေကိုချိုးပေါက်တဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ထောင်ဒဏ်နဲ့ဒဏ်ငွေတွေတိုးမြင့်အပြစ်ပေးလိုက်တဲ့ဥပဒေဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရရာဗီနာရှမ်တာဆာနီကပြောပါတယ်ထောင်ဒဏ်နဲ့ငွေဒဏ်ချမှတ်ခံခဲ့ရတဲ့အပြင်ဥပဒေကိုချိုးပေါက်သူအမျိုးသမီးတွေအနေနဲ့ပြပခီးသွားလာခွင့်လည်းပိတ်ပင်ခံရနိုင်တယ်လို့ဆိုပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အရှေ့ဘက်ကမ်းခြေကိုချင်းကပ်လာတဲ့ cyclone မုန်တိုင်းကအားကောင်းလာပြီဖြစ်ပါတယ်။ဒီ cyclone မုန်တိုင်းတန်းကြောင့်မိုးသည်လေကြီးပြီးတော့အမြေပြိုမှုတွေဖြစ်မယ်လို့ခန့်မှန်းထားပါတယ်။မြောက်ကိုရီးလိုင်းနာပြည်နယ်ကိုဒီမနေ့ဆက်ပြီးတော့ချင်းကပ်လာတဲ့အပူပိုင်းမုန်တိုင်းကြောင့်လေကြီးမိုးကြီးပြီးတော့ဒီကနေ့မြေပြိုတာတွေပါဆက်ပြီးဖြစ်လာနိုင်တယ်လို့အမေရိကန်အမျိုးသား hurricane မုန်တိုင်းဗဟိုကနောက်ဆုံးခန့်မှန်းသတိပေးထားပါတယ်။ဒီအမှတ်16မုန်တိုင်းဟာတောင်ကိုရီးလိုင်းနာကမ်းခြေအပြင်ဘက်ကိုဆက်ပြီးတော့ရွေ့လျားလာနေပါပြီ။ဒီကနေ့မနေ့ပိုင်းမှာပဲမြောက်ကို င်လိုင်းနာပြည်နယ်ကိုတနအီကိုမိုင်90နှုန်းနဲ့ချဉ်ကပ်လာတယ်လို့ဟာရီကိန်းဗဟိုကထုတ်ပြန်ထားပါတယ်။မုန်တိုင်းတန်ကြောင့်ဒီရီလိုင်းနဲ့မြစ်တံမာကိုဆက်ပြီးတော့စောင့်ကြည့်နေပြီးတော့မြောက်ကွယ်ရင်လိုင်းနာပြည်နယ်အချို့နေရာတွေမှာတော့ရေအမြင့်ပေက3မီကနေ5မီအထိရှိနိုင်တယ်လို့ဟာရီကိန်းဗဟိုကဆက်ပြီးတော့ခန့်မှန်းပါတယ်။မြောက်ကွယ်ရင်လိုင်းနာပြည်နယ်ကဒူကက်မြို့ကနေဗာဂျီးနီးယားပြည်နယ်ကနေတဆင့်မေရီလန်းပြည်နယ်ပင်လယ်အော်အောက်ပိုင်းအထိမုန်တိုင်းဒီရီတက်နိုင်တယ်လို့ဟာရီကိန်းဗဟိုကခန့်မှန်းထားပါတယ်ရှင်။
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စစ်ကောင်စီတပ်တွေတက်ဆွဲထားတဲ့သခိုင်းတိုင်းဒဇယ်မျိုးရဲ့အနောက်ဘက်ကနေရာ၄နေရာကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကမနေ့ညတုန်းကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နှစ်ဖက်တပ်တွေကြားမှာညာလုံးပေါက်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒီကနေ့တောက်ကြနေနေ့လယ်ပိုင်းမှာတော့တိုက်ပွဲတွေဟာငြိမ်သက်နေပေမဲ့မြို့ကန်ပြည်သူတွေဟာအိမ်ပြင်ကိုမထွက်ရဲကြဘဲနဲ့တမျိုးလုံး၆ကန့်နေပါတယ်။ဒဇယ်မျိုးကနောက်ဆုံးအခြေအနေကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဒဇယ်မျိုးနောက်ဖက်စစ်တပ်တပ်ဆွဲထားတဲ့မြို့နယ်လူဝင်မှုကြီးကြပ်ရေးယုံပညာရေးမှုယုံတရားယုံနဲ့ရွှေတောင်းမဲ73စီဆိုင်နေရာ၄နေရာကိုစက်တဘာ22ရက်ညတကောင်7နာရီကျော်အချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲကြာချိန်3နာရီနီးပါးကြာမြင့်ခဲ့ပြီးတော့လာဝကယုံပညာရေးမှုယုံနဲ့တရားယုံတို့ကိုမိရှုဖျက်ဆီးခဲ့သလိုစစ်တပ်ဘက်ကတေဆုံးသူတွေလည်းရှိပြီးလက်နက်တချို့လည်းသိမ်းဆီးရမိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။တိုက်ပွဲချိန်နဲ့ပတ်သက်လို့ဒဇယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့က VOE ကိုအခုလိုပြောပါတယ
်။နမနာပေါ့နော်7နာရီ33ကနေနမနာ3နာရီခွဲလောက်ထိ3နာရီလောက်ဖြစ်တာ။ကာဝကပြုံးရယ်နောက်ပြီးအနာမြို့နယ်တရားရုံးရယ်မြို့နယ်ပညာရေးရုံးရယ်အင်္ဂါမှာဖြစ်တာပေါ့နော်။ဟိုဝင်တိုက်တာမှာတိုက်တော့ကျွန်တော်3စက္ကန့်နေအကုန်လုံးပြန်သွင်းခုရယ်နောက်ပြီးဒီဖြီတောင်းမင်းစီတိုင်းဆိုရှိခွင်းသူတို့တက်ဆွဲနေရ။အဲ့မှာလည်းအဲ့လိုမျိုးဟိုပြစ်မှတ်ထားပြီးရောလို့လောက်တာလောက်တော့အကုန်သိမ်းပြောတော့မရှိထားလို့ပြောတယ
်။မြို့နယ်ရုံးနေတဲ့ရွှေတောင်းမင်း73စီဆိုင်ဟာမြန်လချင်းဆိုင်အနီးထားရှိပြီးတော့၄နေရာလုံးကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေပြောတဲ့စစ်တပ်ဘက်ကတိုက်ဆုံတဲ့အယူအဆနဲ့ပတ်သက်လို့ VOA ကသတင်းအတိမပြုတ်နိုင်သလိုဒဇယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲဖြစ်ပြီးနေ့လယ်တနာရီမှာဒဇယ်မြို့နယ်6မိုင်ကွာဝေးတဲ့အတောကျေးရွာကိုစစ်တပ်ဘက်ကလေယာဉ်တွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။လေနဲ့ပြစ်ခတ်တာနေကိုမြို့ပေါ်ကနေပါကြားရတဲ့အကြောင်းဒေသခံတွေကပြောပါရယ်တိုက်ပွဲဖြစ်ပြီးမနက်ပိုင်းမှာဒဇယ်မြို့ပေါ်မှာအသွားအလာ6ခန့်နေပြီးဈေးဆိုင်တွေလည်းပိတ်ထားရတယ်လို့ဒေသခံတွေကပြောပါရယ်ဒဇယ်မြို့ပေါ်ကဒီကနေ့အခြေအနေကိုဒေသခံတို့ကတော့အခုလိုဆိုပါရယ
်မြို့ပေါ်ကတော့လက်ရှိအခြေအနေကတော့ဘယ်သူမှကိုမရှိဘူးဘယ်မှမထွက်ကြဘူးခိုးရလာမှဒီရလာမှဆိုပြီးကြောက်နေကြတာလေဟောထွက်လိုက်ရင်ဆိုရင်လည်းပြစ်မှာတောက်ကြလေအင်းနေရတဲ့ဘောမျိုးကုတ်အင်းနေတဲ့ကုတ်ကြီးကြတာပါဒီရလာမှုကမူတည်နေတဲ့ဒီမခွန်တော်ကိုခွန်တယ်လို့လည်းပြန်ပြေးကြရတော့။ညာတော့တော်တော်ပြင်းထန်တဲ့အော်ရံလူအော်ရံရောကြရတယ်။ဒီလူရောက်ပြီးနေရတယ်။အဲ့ဒီအတောင်တွေရတဲ့ဒီပြစ်တဲ့ခတ်တာတွေရလည်းအာတော်တော်ပြချရတယ်။ဟာဆယ်နှစ်ကြီးတည်းကဖြစ်နေတာကိုဒီနိုင်ထိုးပြီးမှအေးဆေးဖြစ်သွားတာ
။လက်ရှိချိန်မှာတော့စစ်တပ်ဟာမျိုးအနောက်ဖက်အဝင်ထွက်တွေကိုပိတ်ထားပြီးတော့စစ်ကား3စီးနဲ့အင်အားဖြည့်တင်တာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။အရင်ကလည်းစစ်တပ်တပ်ဆွဲထားတဲ့ရွှေတောင်းမင်း73စီဆိုင်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေက3ချိန်ထပ်မင်းဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပူပါတယ်ခင်ဗျာ။
ဒါကတော့ညာလုံးပေါက်တိုက်ပွဲပြင်းထန်ခဲ့တဲ့ဒဇယ်ဘက်ကအခြေအနေကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနဲ့ယူကရိန်းကြားပြည်ပခဖြစ်ပွားမှုကိုနှိုင်းယှဉ်ဖော်ပြထားတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ပြီးခဲ့တဲ့တစ်နှစ်အတွင်းကမြန်မာနိုင်ငံဟာကမ္ဘာပေါ်မှာပြည်ပခဖြစ်ပွားမှုအဆင့်ယူကရိန်းထက်ကျော်ပြီးတော့နံပါတ်1နေရာမှာရှိနေပါတယ်လို့လက်နက်ကိုင်ပြည်ပခတီနေရာနဲ့ဖြစ်ရတဲ့ကိုအချိန်နဲ့တပြေးညီမှတ်တမ်းပြုစုနေတဲ့အမေရိကန်ပြည်ထောင်စုအခြေစိုက် MCLAC သုတေသနအဖွဲ့ကပြောဆိုလိုက်ပါတယ်။မြန်မာကဘလို့အကြောင်းချက်တွေကြောင့်ရုရှားကျူးကျော်စစ်ကိုခုခံနေရတဲ့ယူကရိန်းထက်ပိုပြီးတော့မှပဋိပက္ခတွေပြင်းထန်နေရပါတယ်ဆိုတဲ့အချက်လက်တွေကိုအွန်လိုင်းကနေတဆင့်ထုတ်ပြန်တဲ့ပွဲကိုယ်တိုင်တက်ရောက်ခဲ့တဲ့ကိုငိမ့်ချန်အေးပြောပြပေးပါရှင်
။ Eclat Data သုတေသနအဖွဲ့ကလူအသေးပြောက်နှုံးပဋိပက္ခတွေရဲ့ပြန့်နှံ့မှုအတိုင်းတာအနေရှိမှုအစစ်နဲ့ပအဝင်ပတ်သက်တဲ့အစုအဖွဲ့ရေအတွက်ဆိုပြီးအချက်၄ချက်နဲ့ကမ္ဘာနိုင်ငံနဲ့ဒေတာပေါင်း240ကျော်မှပြီးခဲ့တဲ့တစ်နှစ်အတွင်းဖြစ်ခဲ့တဲ့နိုင်ငံရေးအကြမ်းဖက်မှုဖြစ်ရပ်တွေကိုလေ့လာမှတ်တမ်းပြုခဲ့တာပါ။အဲဒီမှာယူကရိန်း၊မြန်မာ၊မက္ကဆီကိုနဲ့ပါလက်စတိုင်းကအညွန့်ငိမ့်၄ခုရဲ့တစ်ခုစီမှာထိတ်ဆုံးကရပ်တည်နေပြီးမြန်မာကတော့အားလုံးပေါင်းအဆင့်သတ်မှတ်ချက်မှာလည်းနံပါတ်၁ဖြစ်နေတာပါ။
Myanmar is according to our index the most conflicted
the most violent ဂျမရီအညွန်ကိန်းတွေအရမြန်မာနိုင်ငံဟာလက်ရှိကမ္ဘာပေါ်မှာပြည်ပခအပြင်းထန်ဆုံးနဲ့အကြမ်းဖက်မှုတွေအမြင့်ဆုံးဖြစ်နေတဲ့နေရာပါလက်နက်ကိုင်လှုပ်ရှားနေတဲ့အဖွဲ့တွေအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ
်မြန်မာကပြည်ပခနဲ့အကြမ်းဖက်မှုထိတ်ဆုံးလွန်ကဲအဆင့်ရှိကမ္ဘာ၁၀နိုင်ငံထဲမှာနံပါတ်၁ဖြစ်နေရတဲ့အကြောင်းကိုတော့အက်ကလက်အဖွဲ့ရဲ့အချက်လက်သိပ္ပံဌာနကဥဆောင်သူကက်တယန်ခီရှိကအခုလိုရှင်းပြပါတယ
် So for Myanmar for example it ranked second in deadliness eighth in
မြန်မာနိုင်ငံကလူသေဆုံးမှုမှာဒုတိယနေရာနိုင်ငံနယ်နိမိတ်တဝန်းပြန့်နှံ့မှုကအထမနေရာအန္တရာယ်ရှိမှုမှာစရုပ်ထနေရာနဲ့ပြည်ပခမှာပါဝင်ပတ်သက်နေတဲ့ဖွဲ့တွေအများဆုံးရှိတဲ့နေရာမှာလည်းပထမအဆင့်ဖြစ်နေတဲ့အတွက်ကြောင့်မို့လို့အားလုံးပေါင်းမှာအမြင့်ဆုံးနံပါတ်၁အဆင့်ကိုရောက်သွားတာပ
ါ fragmentation လို့ခေါ်တဲ့ပြည်ပခအတွင်းပါဝင်တဲ့အစုအဖွဲ့အရေအတွက်မှာမြန်မာကထောင်ကျော်နဲ့နံပါတ်၁နေရာဖြစ်ပြီး deadliness လို့ခေါ်တဲ့လူအသေးပျောက်မှာလည်း14,531ယောက်နဲ့ဒုတိယနေရာမှာရပ်တည်နေပါတယ်မနေ့စက်တင်ဘာကနေဒီနေ့စက်တင်ဘာလောက်ဝက်အထိမှာနိုင်ငံရေးရာအကြမ်းဖက်မှုဖြစ်ခဲ့တဲ့ဖြစ်ရပ်စုစုပေါင်း 1,186 ခုဖြစ်ပွားခဲ့တယ်လို့အက်ကလက်ရဲ့အချက်လက်တွေကညွှန်ပြနေပါတယ်အဲ့ဒီထဲမှာတိုက်ပွဲပေါင်း 3,325 ခုပါဝင်ပြီးပောက်ကွဲမှုအဝေးကနေထိန်းချုပ်ပစ်ခတ်ဖောက်ကွဲမှုပေါင်း 3,210 အထိရှိခဲ့တယ်ဆိုပါတယ်အရပ်သားတွေအကြမ်းဖက်ခံရမှုကလည်း 1,639 အထိဖြစ်ခဲ့တယ်လို့အက်ကလက်ရဲ့သူတေသမှတ်တမ်းတွေမှာဖော်ပြထားပါတယ်ဒီအချက်လက်တွေကောက်ယူမှုခိုင်မာမှုပေါ် VOA ကမေးမြန်းရမှာတော့အက်ကလက်ရဲ့အချက်လက်သိပ္ပံဌာနမှူးကက်တယန်ခီရှိကအခုလိုပြန်ရှင်းပြပါတယ
် We cover a wide variety of sources so all of the sourcing for the ACLED
ကျမတို့သတင်းအရင်းအမြစ်တွေအများကြီးကိုအသုံးပြုထားပါတယ်ဒီညွှန်းကိန်းတွေအားလုံးကတော့ ACLED data အဖွဲ့ကပြုစုထားတဲ့အချက်လက်တွေကိုကိုးကားထားတာပါဒါပေမဲ့ဒါကအရင်းအမြစ်အများများရယူပြီးပြုစုထားတာပါသတင်းမီဒီယာတင်ပြချက်တွေကိုလှမ်းခြုံကြည့်ပါတယ်သမျိုးကြမီဒီယာတွေမှာမပါတဲ့အချက်လက်မျိုးတွေကိုကျမတို့နဲ့ချိတ်ဆက်ထားတဲ့ data ring ကမိဖက်အဖွဲ့အစည်းတွေစီကရယူပါတယ်ပြည်ပခရဲ့အကြောင်းအရာတစ်ခုလုံးကိုသိနိုင်မှုအင်္ဂလိပ်လိုရေးသားထားတာတွေပြင် data ဘာသာစကားနဲ့ရေးသားထားတာတွေကိုလည်းသတင်းအရင်းအမြစ်အနေနဲ့ယူပါတယ်social media ဘောကအတီးပြူထားပြီးသားစိတ်ချရတဲ့သတင်းသမားနဲ့တက်ကြွလှုပ်ရှားသူတွေကိုလည်းကိုးကားပါတယ
်ဒီအချက်လက်တွေကိုပြိပခအခြေအနေကိုပိုးသိတဲ့ဒေတာဆိုင်ရာမိဖက်အဖွဲ့အစည်းတွေနဲ့အပြန်အလှန်စစ်ဆေးပြီးဒီ data တွေကလက်တွေ့မြေပြင်မှာဖြစ်ပျက်နေတဲ့အဖြစ်မှန်တွေကိုထင်ရချင်းရှိမရှိဒေတာကန်လုတ်ဖို့ကင်ဖက်တွေရဲ့သဘောထားရယူတယ်လို့လည်းရှင်းပြပါတယ်မြန်မာနိုင်ငံရဲ့ပြိပခအခြေအနေကလည်းပိုဆိုးလာနေတဲ့ဆိုပါတယ်စစ်ကောင်စီစစ်တပ်ပြင်လက်နက်ကင်အဖွဲ့အစည်းတွေအများဆုံးလှုပ်ရှားနေတဲ့နိုင်ငံဖြစ်နေပြီးကိုဒေတာရွက်ရော်ကိုကာဝယ်ဖို့ဖွဲ့ထားတဲ့ဒေတာလက်နက်ကိုင်အဖွဲ့တွေအများပြားရှိနေတယ်လို့သုတေသနမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့12လအတွင်းမှာဒီအဖွဲ့တစ်ဖွဲ့ချင်းစီတိုင်းဟာပြင်းမြလက်နက်ကိုင်အကြမ်းဖက်မှု၈ခုမှာပါဝင်ပတ်သက်ခဲ့တယ်လို့ဆိုပါတယ်။အကြမ်းဖက်မှုပုံစံနဲ့ပြင်းထန်မှုအဆင့်တွေကတော့တစ်ဖွဲ့နဲ့တစ်ဖွဲ့ကွဲပြားတယ်လို့ပြောပါတယ်။မြန်မာပြည်ပခရဲ့အဓိကတော့ချက်လက္ခဏာတစ်ခုကလည်းတမယိုးချပြည်ပခပုံစံဖြစ်တဲ့နယ်မြေစိုးမိုးရေးအတွက်အစိုးရနဲ့လက်နက်ကိုင်အဖွဲ့တစ်ခုကြားတိုက်ပွဲတွေဖြစ်တာမျိုးမဟုတ်ပဲစုဖွဲ့တွေအများကြီးရှုပ်ထွေးရောရှက်ပါဝင်ပတ်သက်နေတာတွေ့ရကြောင်းပြောပါတယ်ပြီးခဲ့တဲ့တနေ့တွင်ကဘာအနှံ့ချုံးကြည့်ရင်တော့ပြိပကတွေကပိုးချေပြန့်ပြီးပြန့်နှံ့လာတယ်လို့ဆိုပါတယ်နိုင်ငံနဲ့နေမြေပေါင်း240ကျော်မှာအချက်လက်တွေစုဆောင်းချက်အရအများစုဖြစ်တဲ့168နိုင်ငံမှာ12လအတွင်းနိုင်ငံရေးအကြမ်းဖက်မှုအနည်းဆုံးဖြစ်ရတစ်ခုဖြစ်ခဲ့တယ်လို့အက်ကလက်အဖွဲ့ကပြောပါတယ်နိုင်ငံရေးအကြမ်းဖက်မှုဖြစ်ရပေါင်း 33,900 ကျော်ကိုကဘာတဝက်မှတ်တမ်းတင်ခဲ့ပြီးဒါဟာကက်လျက်လွန်ခဲ့တဲ့12လနဲ့နှိုင်းရှင်ရဲ့28ရာခိုင်နှုန်းတိုးလာတာတွေ့ရတယ်ဆိုပါတယ်။ဒါအပြင်2023ခုနှစ်လက်ရှိအချိန်ထိကမ္ဘာမှာလူ6ဦးမှ2ဦးဟာပြည်ပခရီးနဲ့ရင်ဆိုင်ထိတွေ့ခဲ့ရတယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ
။ဒါကတော့ယူကရိန်းထက်မြန်မာပို့ပြီးတော့ပြည်ပခပြင်းထန်နေတဲ့အခြေအနေကိုငြိမ်းချမ်းရေးတင်ပြပေးခဲ့တာပါရှင်။ဆက်ပြီးတော့စစ်ကောင်စီအဖွဲ့တွေကရာထူးတာဝန်အရွှေ့အပြောင်းအခြေအနေတင်ပြပေးကြပါတယ်။မြန်မာစစ်ကောင်စီအဖွဲ့ရဲ့ထိပ်ပိုင်းစစ်ကောင်ဆောင်တဦးဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကိုယင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌရာထူးအပြင်တခြားအရေးပါတဲ့ရာထူးတာဝန်တွေကနေဖယ်ရှားလိုက်ပါတယ်။သူ့ရဲ့နေရာမှာတော့ဗိုလ်ချုပ်ကြီးများထွန်းဦးကပြောင်းလဲတာဝန်ယူမဲ့အကြောင်းစစ်ကောင်စီကမကြသေးခင်တုန်းကထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့သူ့ကိုနေအိမ်ကျဲချုပ်ချထားပြီးတော့စစ်ဖက်ဆိုင်ရာဥပဒေတွေနဲ့ရောအကြမ်းလိုက်စားမှုတွေနဲ့ပါပြင်ဆင်နေတယ်လို့စစ်ဖက်နဲ့နှီးဆက်သူကပြောပါတယ်။ရိုက်ခတ်မှုတွေဘာတွေဖြစ်လာနိုင်ပါသလဲ။မက်ခင်ဖြူထွေးပြောပြပေးပါမယ်။
တိုင်းပြည်စီးပွားရေးစီမံခန့်ခွဲရမှာအရေးပါတဲ့မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌ၊လာနိုင်ငံသားငွေကြီးကြပ်ရေးကော်မတီ FESC ဥက္ကဋ္ဌနဲ့ကုန်သွယ်မှုနဲ့ကုန်စည်စည်းစင်းမှုများမှန်ကန်မြန်ဆန်စေရေးဘူကော်မတီဥက္ကဋ္ဌစတဲ့အရေးပါတဲ့နေရာတွေကိုထိတ်တန့်စစ်ကောင်းဆောင်တို့ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကဆရာနာသိမ့်ပြီးနောက်ပိုင်းကလေးကကင်တွယ်လာခဲ့တာပါ ကျမ်းမဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲသူ့ကိုဒီတာဝန်တွေကနေရုပ်သိမ်းပြီးသူ့ရဲ့နေရာမှာတချင်ကဆရာနာရှင်ဦးတန်းရွှေရဲ့လူယုံတဦးဖြစ်တဲ့ဘိုးချုပ်ကြီးမြထုံးကိုပြောင်းလဲတာဝန်ပေးခဲ့ပါတယ်။နိုင်ငံရေးနဲ့စီးပွားရေးလေ့လာသုံးသပ်သူတို့ကတော့ဒီလိုပြောင်းရွှေ့လိုက်တာကစီးပွားရေးအရာပြုပြင်ပြောင်းလဲဖို့လှုံ့ဆော်တာချက်စစ်ကောင်စီတက်တွင်ပြိပခအကျိုးဆက်ဖြစ်နိုင်တယ်လို့ VOA ကပြောပါတယ်။
သူတွေလိုပြောဟောပေါ့နော်သူကဲခန့်ကြည့်ရတော့လေမိမိတို့လုပ်လိုက်တဲ့ကိစ္စအားကြောင့်လုပ်ရတာလေပေါ်လာစီတက်တာစီမစီပေါ့နော်စီမစီကိစ္စတွေမှာကရင်နဲ့ပေါ်ပေါ်လာလို့ပြောမဆောင်ကြတော့လို့လုပ်လိုက်ရတာလားဒါတစ်ချက်နောက်တစ်ချက်ကပါဝါစထရဂယ်ပေါ့အဲဒီဟိုနှစ်ချက်ဖြစ်နိုင်တယ်လို့ထင်တယ်ဟိုအနာအပြင်လာရှိလို့သူရှင်းတာအဲ့ဒီအလားကိုချုံပြီးတော့တောက်တယ်လို့ရှိရင်တော့မင်းတို့ရဲ့အနာနေတာကအားနေလာတယ်လို့ပြောရမှာ
ကုံတွယ်မှုနဲ့ကုံစီစည်းစိမ်မှုများမှန်ကန်မြန်ဆန်ရေးကော်မတီတွဲဖက်အထူးရည်မှုဗိုလ်ချုပ်ရန်အောင်စိုးနဲ့စီးပွားကူတန်းတူဝင်ကြီးဦးညွန့်အောင်တို့လည်းဒေါ်လာကိစ္စကုံတွယ်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့စစ်ဆေးမေးမြန်းခံရပြီးနောက်ပိုင်းမှာဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကိုဆက်လက်ရေးယူတာဖြစ်ပြီးတော့အခုချိန်မှာနေအကျေချုပ်အဖြစ်စစ်ဘက်ဆိုင်ရာဥပဒေအရရောအာဂတိလိုက်စားမှုအရပါအရေးယူဖို့အတွက်ပြင်ဆင်နေတယ်လို့စစ်ဘက်နဲ့နှိစက်သူတွေကပြောပါတယ်ဒီတိုင်းသာဖြစ်ခဲ့မယ်ဆိုရင်တော့အာနာသိမ့်မှုနောက်ပိုင်းထိတ်တန့်စစ်ဘက်အရာရှိတို့ကိုအပြင်းထန်ဆုံးရေးယူမှုဖြစ်မှာပါ။ဒါနဲ့ပတ်သက်ပြီးတော့အချင်းဒီသိစေတရားဖို့အတွက်စစ်ကောင်စီပြောခွင့်ရကို VWE ကဆက်သွယ်မေးမြန်းပေးမယ်လို့အကြောင်းပြန်ကြားတာမရှိသေးပါဘူး။စစ်အာဏာသိမ့်မှုကိုစန့်ကျင်ပြီးစစ်တပ်ကနေထွက်လာခဲ့တဲ့ CDM ဗိုလ်ကြီးတူတာကတော့လက်ရှိထုတ်ပယ်လိုက်မှုကစစ်ကောင်စားဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့တက်တွင်းသူ့အာဏာကိုပြရပြီးသတိပေးလိုက်တာဖြစ်တယ်လို့ကြားမိကိုဆက်လက်အုပ်ချုပ်နိုင်ဖို့အပြောင်းအလဲတစ်ခုလှုပ်ဆောင်တာဖြစ်တယ်လို့မြင်တဲ့အကြောင်းပြောပါရစေ
။ဒီလိုမျိုးစီးပွားရေးမညှိဘူးပေါ့နော်ဒီဒေါ်လာဈေးတွေဟလာဒီငွေဈေးတွေအတက်ကျအရန်နေဖြစ်တဲ့အခါမှာသူတို့ပြုတ်လဲမဲ့လက္ခဏာတစ်ခုလို့သူတို့ကောင်းကောင်းမမြင်နဲ့အဲ့ဒီဒူရီဂရန်ကိုကဒီလက်စားမှုတွေမှာပါဝင်ပတ်သက်နေတဲ့အခါမှာထုတ်ချရဲဗျဒီလက်စားမှုကတော့မရောက်လည်းပါဝင်ဖို့စစ်ပိုင်းကောင်းဆောင်တွေအလုံးမှာရှိနေတယ်တုံးတော့ဘာကြောင့်တခြားသူတွေကိုတော့ဒီလိုမျိုးမလုပ်လဲဆိုရင်တခြားဝန်ကြီးဌာနမှာလုပ်နေတာတွေကသူတို့ဒီပလင်ပေါ်ကပေါ့နော်လက်ရှိဒီနေရာကြီးဆင်းရလောက်အောင်အရေးမကြီးဘူးပေါ့ဒီမတည်ငြိမ်မှုတွေဖြစ်စေနိုင်လေပေါ့နော်ဌာနတွေပေါ့သူတို့တွေအင်မတန်အရေးကြီးတယ်ဘာသာသူတို့ကောင်းကောင်းနားလေတယ်ခင်ဗျဒီနေရာမှာသူတို့လူကိုရင်းလိုက်တဲ့ပုံပေါ့ဗျလက်ရှိဒီစစ်တပ်တက်လုံးရဲ့နော်အဲ့အနာဒီတချို့နဲ့တူချို့စီမှာပဲကင်ထားတဲ့သဘောရှိပါတယ
်။စီဦးစီအရာရှိချုပ်ကြီးရာတို့ရှိတဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဟာစစ်ကောင်စီထိတ်တန်းခေါင်းဆောင်ဆယ်ဦးထဲမှာပါဝင်သူတူဖြစ်ပြီးတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ယုံကြည်စိတ်ချရာဆုံးသူတယောက်အဖြစ်နဲ့လူသိများသူလည်းဖြစ်ပါတယ်။ဒီလိုထိတ်တန်းရေးပါတဲ့ခေါင်းဆောင်တယောက်ကိုတာဝန်ကနေဖယ်ရှားပြီးအရေးယူဖို့လှုံ့ဆော်တာနဲ့ပတ်သက်ပြီးစစ်ကောင်စီတိုင်းဝန်ကတော့ဒါဟာစီးပွားရေးအရာပြုပြင်ပြောင်းလဲဖို့အတွက်လှုံ့ဆော်တာလို့ပြောပေမဲ့လေလိလာသုံးသက်သူတို့ကတော့ဒါဟာတက်တွင်းအားပြိုင်မှုတွေကိုထင်ရှားစေတာဖြစ်တယ်လို့သုံးသက်ပြောဆိုကြပါရရှင်
။မခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါရရှင်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းတာမတ်ကြီးရဲ့နေရာမှာလက်ရှိတာမတ်ကြီးဦးကျော်မိုးထွန်းကိုပဲဆက်ပြီးတော့ထားမထားဆိုတာကို Credential Committee နိုင်ငံကိုစားပြုကိုယ်စားလှယ်စီစီရေးကော်မတီကဆုံးဖြတ်ဖို့ရှိနေချိန်မှာပဲသူ့ကိုဆက်ထားဖို့မြန်မာအရေးလှုပ်ရှားသူတွေတောင်းဆိုနေပါတယ်။အခုနှစ်ရဲ့ Credential Committee မှာပါဝင်တဲ့နိုင်ငံ၉နိုင်ငံမှာအမြဲတမ်းသုံးနိုင်ငံဖြစ်တဲ့ American, တရုတ် Russia တို့အပြင်အလဲကျ Andorra, Grenada, Nigeria, Solomon Island, Suriname နဲ့ Togo နိုင်ငံတွေပါဝင်ပါတယ် Credential Committee ထဲမှာပါဝင်တဲ့တရုတ် Russia တို့နဲ့စစ်ကောင်စီကဆက်ဆံရေးကောင်းမွန်နေပုံရတာကြောင့်မြန်မာကိုယ်စားလှယ်အတွက်ဆုံးဖြတ်ချက်တက်ရောက်မှုရှိနိုင်မှာသလားကိုဝင်းခံပေါင်းပြောပြပေးပါမယ်
ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဖြစ်လက်ရှိတာဝန်ယူထားတဲ့ဦးကျော်မိုးထွန်းကိုပဲဆက်ပြီးထားရှိဖို့ပြည်တွင်းပြည်ပကနိုင်ငံရေးအင်အားစုတွေက88ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကျင်းပနေချိန်မှာစီးအောင်လှုံ့ဆော်မှုတွေလုပ်နေကြသလိုမြန်မာစစ်ကောင်စီကလည်းတရုတ်ရုရှားနဲ့အိန္ဒိယလိုနိုင်ငံတွေနဲ့ဆက်ဆက်ရေးတည်ဆောက်ပြီးကုလသမဂ္ဂအဖွဲ့အစည်းထဲမှာနေရာပြန်ရဖို့ကြိုးပမ်းနေတာပါဦးကျော်မိုးထွန်းမြန်မာတာဝန်ကြီးဖြစ်ဆက်ရှိနေခြင်းဟာလက်ရှိဒီမိုကရေစီလှုံ့ဆော်မှုအတွက်ကောင်းမွန်တဲ့အခွင့်အလမ်းတစ်ခုဖြစ်ပြီးဒီအင်အားစုတွေဘက်မှာနိုင်ငံတကာကဆက်လက်ရည်တည်နိုင်အောင်ကုလသမဂ္ဂကိုတိုက်ရိုက်ပြောဆိုနိုင်တဲ့အားသာချက်တစ်ခုဖြစ်တယ်လို့ India for Myanmar ကစလိုင်းတိုခါက VOA ကိုပြောပါတယ
်။ဒီဟာကိုတော့ကျွန်တော်တို့အနေနဲ့လုံးဝအဆုံးရှုံးခံလုံမရတဲ့အနေအထားဖြစ်တယ်လို့ဥစွာပြောချင်ပါတယ်။ဆိုတော့ဒီကဏ္ဍနဲ့ပတ်သက်ရင်တော့ဒီနိုင်ငံအများစုကတော့ကျွန်တော်တို့ပဲရည်တည်လိမ့်မယ်လို့ကျွန်တော်တို့ပြောလိုက်ထားပါတယ်။တော်တော်လေးအချင်းချင်းကျွန်တော်တို့ကြာနေပုံစံမျိုးနဲ့ယက်တီတဲ့နိုင်ငံတွေကလည်းကြာနေအဖြစ်သာဆက်လက်ယက်တီသွားနိုင်ချေတော့ရှိမယ်လို့တော့ကျွန်တော်သုံးသပ်မိပါတယ
်မြန်မာစစ်ကောင်စီကတော့ပြီးခဲ့တဲ့နှစ်ကလည်းအမေရိကန်ပြည်သူဆိုင်ရာမြန်မာတပ်ရုံးကစစ်တပ်မှုဗိုလ်မှူးကြီးအောင်သူရိန်ကိုကုလသမဂ္ဂဆိုင်ရာတာမတ်ကြီးဖြစ်အတည်ပြုပေးဖို့အမည်စင်တည်သွင်းခဲ့ပါတယ်ဒါပေမဲ့ကုလသမဂ္ဂရဲ့နိုင်ငံကိုစားပြုကိုယ်စားလှယ်စီစစ်ခံရရေး credential company ကဘသူ့ကိုမှမရွေးချယ်ပဲအယက်တာအစိုးရလက်ထက်ကလေးကခန့်အပ်ထားတဲ့ဥကြုံမိုးထုံကိုပဲဆက်ပြီးကိုစားပြုခွင့်ပေးထားတာပါဒီနှစ်မှာလည်းလားတူဆုံးဖြတ်ဖို့တက်ကြွလှုပ်ရှားသူတွေကတိုက်တွန်းနေကြတာလည်းဖြစ်ပါတယ်တရုတ်အစိုးရဟာဒီကိစ္စမှာပြီးခဲ့တဲ့နှစ်ကကြားနေခဲ့ပေမဲ့ဒီနှစ်ပိုင်းထဲမှာတော့မြန်မာစစ်ကောင်စီနဲ့တရုတ်အစိုးရဆက်ဆံရေးပိုးပြီးနီးနီးကပ်ကပ်ရှိလာတယ်လို့သတင်းတွေကသုံးသပ်ကြပါတယ်တရုတ်အာရှရေးအထူးကိုယ်စားလှယ်တိတ်ရှိကျွမ်းတဲ့စစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးတို့စက်တင်ဘာ16ရက်နေ့မှာတွေ့ဆုံခဲ့ပြီးကုလားနဲ့အာဆီယံမှာရင်ခတ်ထက်ပိုပြီးပူးပေါင်းကြဖို့သဘောတူညီမှုတွေရရှိခဲ့တဲ့အကြောင်းသတင်းချို့ကထောက်ပြရေးသားကြပါတယ
်အမေရိကန်ကအမေရိကန်ကဒီမှာမြန်မာကလည်းကမ္ဘာမှာဒီလိုပါဝါကန်ဆိုင်ရမယ်လို့ပြောတာပေါ့လေဒီမှာမြန်မာကလည်းရှိလို့ဒီကနေ့အမေရိကန်အမေရိကန်ရဲ့နေနေနဲ့ဖြစ်ပြီးတခါတော့ဟိုကမ္ဘာမှာလည်းဒီလိုမျိုးဖြစ်သွားရေးတွေမှာဒီလိုမျိုးတွေကိုကြည့်ခါနေတယ်မှာတူတူဖြစ်ကြတယ်လို့ဒီမှာနေနေလာတာရှင်းနေတာဒါပေမဲ့ဒီမှာနေလာတဲ့တိကျတဲ့ဆင်းရဲတဲ့ဆင်းရဲတွေပါလေအဲဒီအဆင်မျိုးတွေအကြောင်းပြတဲ့ဆင်းရဲအများက
ဦးကျော်မိုးထွန်းကတော့သူ့ကိုကုလသမဂ္ဂမှာစီစီရွေးချယ်ရေးအဖွဲ့ကမနှစ်ကလိုပဲမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်ပြီးခန့်ထားနိုင်ခြင်းရှိတယ်လို့တိတ်မကြခင်ကပဲ VOA ကိုပြောဆိုထားပါတယ်။နိုင်ငံကိုယ်စားပြုကိုယ်စားလှယ်စီစီရေး credential company အနေနဲ့ပုံမှန်အားဖြင့်နိုဝင်ဘာလကုန်ဒီဇင်ဘာလဆန်းလောက်မှာစီဝေးကျင်းပလေးရှိပြီး company ရဲ့ဆုံးဖြတ်ချက်ကိုထွေထွေညီလာခံမှာပြန်လည်တင်ပြအတည်ပြုတာဖြစ်ပါတယ်။ဒါကြောင့်စီစီရေး company အနေနဲ့မြန်မာကိုယ်စားပြုခွင့်နဲ့ပတ်သက်လို့ဆွေးနွေးဆုံးဖြတ်ကြတဲ့အခါမြန်မာနိုင်ငံကစစ်ပွဲတွေတွင်စစ်ကောင်စီရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ရိုဟင်ဂျာအရေးကိစ္စတွေကိုအလေးထားစဉ်းစားဖို့အတွက်လဲကုလသမဂ္ဂကိုနိုင်ငံချိုးကလှုပ်ရှားသူတွေကဒီအပိုင်းတွင်မှတောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းခံပေါင်းပါရှင်အိန္ဒိယနဲ့မြန်မာကလတန်မြစ်ဘတ်ဆောင်သုံးတယ်ယူပို့ဆောင်ရေးစီမံကိန်းရဲ့ဒစိတပိုင်းဖြစ်နေအိန္ဒိယကလည်းလာပြီးတော့တိဆောက်ထားတဲ့စစ်တွေစိတ်ကမ်းမှာတော့မြန်မာကုန်တင်သင်းမော်တွေကိုဒီလ20ရက်နေ့ကနေစပြီးပထမဆုံးအကြိမ်စိုက်ကပ်ခွင့်ပြုလိုက်ပါတယ်။ဒီလိုမျိုးစိုက်ကပ်ခွင့်ပြုလိုက်တဲ့အတွက်ရခိုင်ပြည်နယ်တွင်းကုန်စည်စီးဆင်းမှုတွေမြန်ဆန်လာမယ်ဆိုပြီးမျှော်လင့်ချက်တွေရှိပါတယ်။ကိုစံကျော်ပြောပြပေးပါရှင်။
အိန္ဒိယအစိုးရအဓိကဥဆောင်ပြီးပြီးခဲ့တဲ့မေလအစောပိုင်းကဖွင့်လှစ်ခဲ့တဲ့စစ်တွေအိန္ဒိယစိတ်ကမ်းမှာပြည်တွင်းကုန်တင်သင်္ဘောတွေကိုစိုက်ကပ်ခွင့်ပြုလိုက်တဲ့အကြောင်းရခိုင်ပြည်နယ်ကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းကမကြခင်ကထုတ်ပြန်ထားပါတယ်ဒီစိတ်ကမ်းဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားကုန်သည်စီးပွားဆက်ဆံမှုတွေတိုးမြင့်နိုင်ဖို့ရည်ရွယ်တဲ့အိန္ဒိယမြန်မာကလတန်မြစ်ကြောင်းဘတ်ဆောင်သုံးတယ်ယူပို့ဆောင်ရေးစီမံကိန်းရဲ့တစိုက်တစ်ပိုင်းဖြစ်ပါတယ်ဒီစိတ်ကမ်းမှာဒီလ20ရက်နေ့ကပထမဆုံးအကြိမ်ပြည်တွင်းကုန်တင်သင်္ဘောတစ်စီးစိုက်ကပ်ခဲ့တာပါအခုလိုပြည်တွင်းသင်္ဘောတွေကိုနိုင်ငံတကာအဆင့်မီစိတ်ကမ်းမှာကပ်ခွင့်ပေးလိုက်တာကြောင့်ရခိုင်ပြည်နယ်အတွက်ကုန်စည်စီးဆင်းမှုတွေမြန်ဆန်လာပြီးတယ်ယူပို့ဆောင်ရေးဈေးတွေလည်းကျဆင်းလာနိုင်တယ်လို့ရခိုင်ပြည်နယ်ကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်ခုစိတ်ကမ်းတရားကတော့ဟောသူတို့အစတင်ပြီးတော့ဒါအသုံးပြုနိုင်ပြီးဆိုလို့ရှိရင်တော့ဒီဟာကတော့အဓိကတော့ကျွန်တော်တို့ဒီကုန် PC သင်္ဘောကနေပြီးတော့ on loading mode လေးဒါဒီစီချတဲ့အချိန်ကတော့တော်တော်လေးတူတောင်းသွားမယ်ဆိုတဲ့အနေထားတော့တွေ့နေရပါတယ်ခင်ဗျာအဓိကတော့ကျွန်တော်ဒီတင်မောတစည်းရဲ့ဒါကုန်ချတဲ့ဟာကပုံမှန်ဆိုလို့ရှိရင်တို့မှဟိုစီရဲ့နှစ်ပတ်လောက်ချနေရပါမယ်ဒီတစ်စက္ကန့်မှာဆိုလို့ရှိရင်9ရက်လောက်နဲ့ပြတ်နိုင်တာ4ရက်လောက်နဲ့ပြတ်နိုင်တာအဲ့လိုပြောလीအဲ့ဒါဆိုရင်ဒါကုန်စည်တင်မောအတွက်ကလည်းကုန်ဟိုခောက်ရည်တွေတို့မှဟိုများများရလာမယ်ဒါကုန်စည်စီးဆင်းမှုမှလည်းမြန်ဆန်လာမယ်နောက်တစ်ချက်ကတော့ဒီတင်မောကတည်ယူပို့ဆောင်ခရလည်းထိုင်းလဲရောက်ရောကြလာမယ်အဲ့လိုရည်ချက်တင်နေတော့ဒါစတင်ပြီးတော့ကောင်းတယ်ပြောရစ
ရ။ရခိုင်ပြည်နယ်ကစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဦးကျော်အေးမောင်ကတော့အခုလိုပြည်တွင်းသင်းမောတွေကိုစစ်တွေအိန္ဒိယစစ်ကမ်းမှာကပ်ခွင့်ပေးလိုက်တာကရခိုင်ပြည်နယ်အတွက်စီးပွားရေးအခွင့်အလမ်းတချို့ရှိလာနိုင်ပေမဲ့တခြားနိုင်ငံတကာအထိပြေးဆွဲနိုင်အောင်လည်းလှုပ်ဆောင်တင်တယ်လို့ပြောပါတယ
်။ဒါကတော့မဆိုးပါဘူး။မဆိုးဘူးဆိုတော့ကကျွန်တော်တို့ဒီစစ်တွေမှာသင်းမောတွေလာလို့ရှိရင်စစ်တွေမှာစစ်ကမ်းကတခုတည်းရှိတော့ဟိုဘက်စစ်ကမ်းကလည်းဒီဒီရေရေကြောင်းကျွန်တော်တို့မြန်မာစကန်အနာဘက်ပိုက်တဲ့စကန်ကလည်းကရင်းတွေကောက်ကောက်မရှိဘူးလေ။ကရင်းတွေကောက်ကောက်မရှိဘူးလေ။ဒီတက်တင်ပေါ်စစ်မှာကက်ခွင့်ရတာကတော့ဒီအေးတွင်ကျွန်တော်တို့ရခိုင်ပြည်နယ်ကဒီကွန်ပျူတာကွန်ပျူတာကွန်ချာမြန်ဆန်လာတာ။ဒီကွန်ချာမြန်ဆန်လာတဲ့အတွက်ဘုနာပြောသလိုဒီကွန်ဖေးနှုန်းတွေတက်ဆင်ဖို့အတွက်အထောက်အကူတော့ဖြစ်နေတာပေါ့။ဒါပေမဲ့အကောင်းဆုံးကတော့ဒီကျွန်တော်တို့မျှော်လင့်တာကဒါပြည်တွင်းတင်ပေါ်တွင်မကကျွန်တော်တို့ဒီအဲ့ဒီစကန်ကိုအသုံးပြုပြီးတော့အမှကျွန်တော်တို့ဒီစစ်တွေကနေပြီးတော့ဒီဘင်္ဂလားဒေ့ရှ်စစ်ကောင်းကိုတင်ပေါ်ထုတ်တယ်ပြီးလို့ရှိရင်အိန္ဒိယကိုကတ်တာကိုတင်ပေါ်ထုတ်တယ်ပေါ့အဲ့လိုဒါသိနိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့လည်းပတ်စီနေတဲ့ဒီအန်တန်ကောင်းမှတော့ဒီအခွင့်အရေးရတယ်
Kaladam Yang Besson Pumyo today, Simangango, Nyamane India Asuaja, Pigger and Natong Shikuni Kadega, the Bodu Lama Jito Gajabi, Natong Kugunima Satan account there for Sanya Kerawa, Edina Dinin Natong Naset, Tongune, Mela Asobaima, Nananga Anabainuga, they are when Pulinkera Pipare, Eddie Seganha, India, Lambert Satoi Kakere, Gondi Dari Atwe, Bingla Pinle Organi Tessin, Yakandine Situ in a Palawa Munerego Pipi, Zilan Konglangani, Gondo and I will Yerale Pipare. Dabi Mele, Leshi Chintigaro, Eddie Segangani, India Bago, Timbori, Pisuera, Mishi Debabu, Dajang Eddie Segangani, Bingladesh, India Nangan Bago, Timbori, and Yanzong Pisuan and all, Samuel Pibo, Sikonsi Bago, Timbiatarelu, Yakan Siwa Longeshinega, Yosu Jabarekna.
ကိုစံကြောပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်
မြင်္ဂလာညချမ်းပါတော့ရှင်များရှင်ဗီအိုအေအမေရိကန်အသံရဲ့စက်တင်ဘာလ22ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုရှုစားနားဆင်နေရတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာပထမဆုံးနဲ့တဦးတည်းသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ခဲ့တဲ့ Amerika usang ne akhan kanna ga ni pawin ga de Nancy Pelosi chang de zai zaung go di tadin ba ye amyo thami kanna ma makin phyu thwe tin sat tha ba de
There's a path we must choose sometime. Gotta stand up and fight sometime.
American Lutro ma Alutro ma tatan 35 ni chaw la bi phit de Nancy Pelosi ha. Alutro ukacha aphe Lutro tatan 4 chain ta win yu kae de lo. Alutro Democrat ma khaung saung aphe ne le 220 ta win chan kae de tu phit par de. 2009 khu ne Tamara George W. Bush la chat ma prama saung amyo thami Alutro ukacha aphe yue kaot de nyaw khan kae ya bi. သမ္မတဘရက်အိုဘားမားလက်ထက်2022ခုနှစ်အထိလွှတ်တော်တက်တန်းနှစ်ကြိမ်အောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကိုထမ်းခဲ့ပါတယ်။အဲဒီနောက်2019ခုနှစ်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကနေဒီနှစ်2023ခုနှစ်ဇန်နဝါရီလ3ရက်သမ္မတဂျိုးဘိုင်ဒန်လက်ထက်အထိနောက်ထပ်လွှတ်တော်တက်တန်းနှစ်ကြိမ်တာဝန်ယူခဲ့တာပါ။သိမကြခင်ကပဲအောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူလိုက်တဲ့နန်စီပလိုစီဟာအမေရိကန်သမိုင်းမှာတော့ပထမဆုံးနဲ့တဦးရီသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ပါတယ်။အမေရိကန်ပြည်အောင်စုအတွက်အရေးပါတဲ့ဥပဒေချမှတ်မှုတွေအတိုင်းမှာနန်စီပလိုစီမပါခဲ့တာမရှိဘူးလို့ပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာဒီမိုကရက်အများစုခေါင်းဆောင်တာဝန်ယူခဲ့သူအောက်လွှတ်တော်အမတ်ချက်ရှူမာကပြောပါရယ
် We cannot talk about the Affordable Care Act without mentioning Nancy Pelosi.
We cannot talk about the Affordable Care Act without mentioning Nancy Pelosi. ဥပဒေချမှတ်နိုင်ခဲ့တဲ့အကြောင်းပြောရင်နန်စီပလိုစီအကြောင်းမပါဘဲမပြီးပါဘူး။အမေရိကန်ကယ်ဆယ်ရေးအစီအစဉ်အကြောင်းပြောရင်လည်းဒူပါပါတယ်။အခြေခံအဆောက်အုံဆိုင်ရာဥပဒေအကြောင်းပြောမလား။မျိုးသမီးတွေပေါ်ချက်ဖက်မှုဆုံးသက်ရေးဥပဒေအလွတ်သမားတိုင်းဓာတ်တူများတာတဲ့လောကလာစာရရှိရေးလီလီလက်ဗက်ဒက်ဥပဒေအကြောင်းပဲပြောမလားအမေရိကန်စစ်တပ်အတွင်းလိင်တူစုံမဲ့သူတွေစစ်မှုတန်းခွေကိစ္စလားအကြောင်းအရာပေါင်းများစွာပြောကြတဲ့အခါမှာနန်စီဒီအလက်ဆန်ဒရိုပလိုစီဆိုတဲ့နာမည်မပါဘဲမပြီးပါဘူးဒါရီအလုံးသူဆွတ်ဆောက်ခဲ့တာပ
ါဒီဇင်ဘာ14ရက်နေ့ကလွှတ်တော်မှာနန်စီပလိုစီရဲ့ရုပ်ပုံကြီးကိုချိတ်ဆွဲတဲ့အခါနာအတွင်းအောက်လွှတ်တော်ခေါင်းဆောင်ဟောင်းချက်ရှူမာပြောသွားတာပါအရင်ကလွှတ်တော်အတွင်းမှာအောက်လွှတ်တော်ဥက္ကဋ္ဌတွေရဲ့ရုပ်ပုံတွေကိုဂွန်ပြူချိတ်ဆွဲထားတဲ့အခန်းထဲမှာအားလုံးကအမျိုးသားတွေဖြစ်ပြီးအခုခါမှာတော့အမျိုးသမီးတယောက်ပါဝင်လာနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုနေရာမှာပထမဆုံးအမျိုးသမီးဖြစ်ရတာဂုဏ်ယူသလိုနောက်ဆုံးမဖြစ်ဖို့လိုတယ်လို့နန်စီပလိုစီကဒီပွဲအတွင်းမှာပြောဆိုသွားပါတယ်
။ I'm really honored. My members had the courage to elect a woman speaker.That is not without courage.
ကျမတို့လွှတ်တော်အမတ်တွေရဲရဲဝဲဝဲနဲ့ကျမတို့အမျိုးသမီးလွှတ်တော်ဥက္ကဋ္ဌအဖြစ်ရေကောက်တင်မြောက်ခဲ့တာကိုအင်မတန်မှဂုဏ်ယူပါတယ်။သူတို့ရဲ့ရဲဝင်ပြတ်သားမှုကြောင့်ဒီလိုဖြစ်လာတာပါ။ စစောကခေါင်းဆောင်တယောက်ပြောသားတယ်လို့ပါပဲအနာဂတ်မှာလည်းလွှတ်တော်ဥက္ကဋ္ဌဖြစ်လာမယ့်အမျိုးသမီးတွေဒီလွှတ်တော်တွေမှာရှိနေပါတယ်ကျမအနေနဲ့ပထမဆုံးအမျိုးသမီးဖြစ်ရလို့ဂုဏ်ယူတယ်လို့နောက်ဆုံးအမျိုးသမီးမဖြစ်ဖို့လည်းလိုပါတယ်ဒါမှသာတကယ့်ကိုကောင်းမွန်တဲ့အောင်မြင်မှုလို့ပြောနိုင်ပါလေ
နန်စီ ဖလိုစီအမေရိကန်နိုင်ငံရေးမှာအမျိုးသမီးလွှတ်တော်အမတ်တွေအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေအများအပြားပေါ်ထွက်လာအောင်ရှေ့ဆောင်ကြိုးပမ်းခဲ့တဲ့သူပါ1989ခုနှစ်မှာပရမအဆုံးအောက်လွှတ်တော်အမတ်အဖြစ်နဲ့သူစဖြစ်လာခြင်းကစလို့အမေရိကန်လွှတ်တော်အတွင်းအမျိုးသမီးတွေရဲ့ပါဝင်မှုများလာအောင်ကြိုးပမ်းခဲ့ရတဲ့အကြောင်းတွေကိုတော့အောက်လွှတ်တော်ဥက္ကဋ္ဌဌာဝန်နဲ့နောက်ဆုံးကျင်းပခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကသတင်းစာရှင်းလင်းပွဲမှာသူကအမတ်တရားအလေးပေးပြောဆိုသွားပါတယ
် I went came to Congress there were 23 women 13 Democrats No 12 Democrats and 11 Republicans
ဒီမှာလွှတ်တော်ရောက်တဲ့ချိန်လုံးကအမျိုးသမီးအမတ်23ယောက်ပဲရှိရပါလွှတ်တော်အမတ်435ယောက်ထဲမှာဒီမိုကရက်အမျိုးသမီး12ယောက်နဲ့ရီပပ်လီကန်အမျိုးသမီး17ယောက်ရှိပါတယ်အမျိုးသားက400ကျော်တောင်ရှိပြီးတော့အမျိုးသမီးက23ယောက်ဆိုတော့ဒီလိုတော့မဖြစ်သင့်ဘူးလေဒါကြောင့်ကျမတို့ဒါကမဖြစ်မနေပြောင်းရမယ်ဆိုပြီးဆုံးဖြတ်လှုပ်ဆောင်ခဲ့ကြတာပါ
ဒီလိုကြိုးပမ်းခဲ့တဲ့နန်စီ ဖလိုစီအောက်လွှတ်တော်ဥက္ကဋ္ဌဌာဝန်ကနေအနားယူရတဲ့အချိန်မှာတော့အမေရိကန်လွှတ်တော်နှစ်ရပ်ပေါင်းမှာအမျိုးသမီးလွှတ်တော်အမတ်150နီးပါးအထိရှိလာခဲ့ပါတယ်အမျိုးသမီးတွေကိုကိုကိုယုံကြည်မှုရှိအောင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေတက်လာအောင်နန်စီ ဖလိုစီကရှေ့ကနေဦးဆောင်လမ်းပြခဲ့တာဖြစ်တယ်လို့ဟာဝိုင်အခြေစိုက် Asia Pacific Center for Security Studies လုံခြုံရေးလည်လာမှုဆိုင်ရာ Asia Pacific Center ကဘောင်းမခဒေါ်မီနီဝင်းဘတ်ကပြောပါတယ
်သူကိုနိုင်ကလည်းအမြဲတမ်းလေအမျိုးသမီးတွေကိုပတ်မိုးပေးတယ်ပတ်မိုးပေးတယ်သူလည်းအမြဲတမ်းပြောတယ်အမျိုးတွေသူရဲ့ quote အရန်ကြိုက်တာ be confident you know ကိုယုံကြည်ပါဗောနော်ပြီးလို့ရှိရင် be confident နောက်ပြီးတော့ကိုယ့်ရဲ့ power ကိုလည်းသိပါအမျိုးသမီးမှာ power ရှိတယ်သူအများအားပြောတယ်ဒီဟိုနေ don't agonize organize နော် agonize ဆိုတော့ဗာလေဝေဒနာဗောနော်ခံစားနေရတဲ့ကိုကိုယ်ပိုင်ကိုပူးပေါင်းဆောင်ရွက်ပြီးတော့ဒီစီယုံညစီယုံညကြတော့မှအဲ့ဒီဥစ္စာကိုရမယ်ဗောနော်ဆိုအဲ့လိုမျိုးနဲ့သူကိုနိုင်ကလည်း model ဖြစ်သွားတယ်လူတွေအတွက်နောက်ပြီးလဲပြီးတော့သူကနောက်ကတက်လာတဲ့အမျိုးသမီးတွေအများကြီးအတွက်လဲသူကူညီပေးတယ်ဆိုတော့လေနှစ်ခုလှုပ်လိုက်တဲ့အခါမှာဒီဥစ္စာအာလွတ်တော်တွေမှာအမျိုးသမီးတွေအများကြီးပါလာတယ်သူက US မာတွေမကဗောနော်တကဘာလုံးကိုပြသွားတာအမျိုးသမီးတွေဘလို့ power ရှိတဲ့အကြောင်းနောက်ပြီးသူတို့ပူပေါင်းဆောင်ရွက်အမျိုးသမီးတွေလုံနိုင်တဲ့အကြောင်းပေါ့နော်အမျိုးသမီးတွေရဲ့စွမ်းရည်သူပြသွားတာ
ကိုတယောက်တည်းရှေ့ရောက်လေးလို့မပြီးပဲကိုလိုပဲအမျိုးသမီးကောင်းဆောင်တွေပေါ်ထွက်လာအောင်လုပ်ဖို့အရေးကြီးတယ်ဆိုရာကိုနန်စီ ဖလိုစီလမ်းပြခဲ့တယ်လို့ပဲတခြားအမျိုးသမီးတွေလည်းစံနမူနာယူသင့်တယ်လို့ဒေါ်မီနီဝင်းဘတ်ကပြောပါတယ်နန်စီ ဖလိုစီဟာအမေရိကန်ပြည်ထောင်စုမှသာမကကမ္ဘာ့ကျွမ်းလူခွင့်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်ရှေ့တန်းကနေရက်တီပြောဆိုတဲ့သူတူဖြစ်ပါတယ်မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံသူဖြစ်တယ်လို့2015ခုနှစ်ကအမေရိကန်ပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံကိုကိုယ်တိုင်တွားရောက်ခဲ့ပူပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရှုံချပြီးဒီမိုကရေစီလှုပ်ရှားမှုကိုထိရောက်ရောက်ကူညီပံ့ပိုးနိုင်မဲ့ပြဋ္ဌာန်းချက်တွေပါဝင်တဲ့အမေရိကန်မျိုးသားကာကွယ်ရေးအဥပဒေ NDAA ကိုလွှတ်တော်အတွင်သူ့ရဲ့ဦးဆောင်မှုအောက်မှာပဲပြီးခဲ့တဲ့နှစ်တုန်းကပြဋ္ဌာန်းနိုင်ခဲ့တာပါ
။သူကအများနဲ့မျှတဲ့အမျိုးသမီးပေါ့နော်ဆိုအကြောင်းမလို့လေသူရဲ့ခေါင်းဆောင်မှုအောက်မှာဒီ NDAA မြန်မာနိုင်ငံကိုsupport ရဖို့အတွက်လည်းအောင်မြင်သွားတယ်ဆိုတော့အဲနောက်ပြီးတော့အရင်တော့ကလေသူကဒေါ်စုကိုလည်းရန်လေးစားပါတယ်ဆိုတော့လေ another နောက်ထပ်အမျိုးသမီးခေါင်းဆောင်တယောက်ကိုပေါ့နော်သူကလည်းကူညီပေးပါတယ်ဆိုတော့လေမြန်မာနိုင်ငံအမြဲတမ်းလုပ်ပေးတယ် human rights နဲ့ပတ်သက်ပြီးတော့လည်းသူအမြဲတက်တက်ကြွကြွလုပ်ပေးတယ်ဆိုတော့မြန်မာနိုင်ငံနိုင်ငံသားတွေအတွက်ပေါ့နော်သူအရန်ဂျေဆုတင်ဖို့တင်စရာရှိတယ
်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကတော့နန်စီ ဖလိုစီဟာအမေရိကန်သမိုင်းမှာအကောင်းဆုံးစွမ်းဆောင်နိုင်တဲ့အတော်ဆုံးလွှတ်တော်အမတ်လို့ဂုဏ်ပြုပြောပါတယ်ပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းနန်စီ ဖလိုစီဟာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ထူးခြားပြောင်မြောက်တဲ့ဦးဆောင်မှုပေးနိုင်ရုံသာမကဒီမိုကရေစီစံတမ်းမိုးတွေကိုအထူးထိန်းသိမ်းကာကွယ်ဆောင်ရှောက်သူလို့ချီးကျူးပြောဆိုပါတယ်
You were not just a speaker of the House in this democracy, but you were a great defender of
Kamyaha democracy နိုင်ငံကြီးမှာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ရုံတသက်မဟုတ်ပဲဒီမိုကရေစီစံတန်မိုးတွေကိုအထူးကာကွယ်ထိန်းသိမ်းစောင့်ရှောက်သူဖြစ်ပါတယ်ရွေးကောက်ပွဲတွေကိုလေးစားဖို့ဒီမိုကရေစီတန်မိုးတွေကိုကာကွယ်ထိန်းသိမ်းဖို့စကားနဲ့ရောလက်တွေ့ပါကိုယ်တိုင်လှုပ်ဆောင်ပြခဲ့သူဖြစ်ပါတယ
်အမေရိကန်ခေါင်းဆောင်တွေတာမကကမ္ဘာခေါင်းဆောင်တွေကပါလေးစားအသိမှတ်ပြုရတဲ့နန်စီ ဖလိုစီဟာ လူမှုအတိုင်းအတာအမျိုးသမီးတွေနဲ့ပတ်သက်တဲ့တွေးခေါ်ယူဆမှုတွေပြောင်းလဲလာအောင်လုပ်ခဲ့တဲ့သူပါပဲလို့တော်မီမီဝင်းဘတ်ကလည်းပြောပါတယ်
သူထားတဲ့အမွေနှစ်ကပေါ့နော်သူခုနအလီပြောသလိုပဲသူပြသွားတာကအမျိုးသမီးတွေကလုံနိုင်တယ်နော်အမျိုးသမီးတွေဥဆောင်နိုင်တယ် you know သူတို့မှာအရေးချင်းဥဆောင်နိုင်တဲ့အရေးချင်းတွေအများကြီးရှိတယ်လို့သူကပြသွားတာဟိုင်းပြသွားတာအနောက်ပြီးတော့နောက်အဲ့ဒါသူများအဲ့ဒါ society ကိုပြသွားတယ်နောက်လည်းပြီးလဲအမျိုးသမီးတွေအတွက်လဲသူက model လုပ်ပေးသွားတယ်ဆိုအမျိုးသမီးတွေ you know အခုဆိုလို့ရှိရင် speaker of the house လို့ပြောလိုက်လို့ရှိရင်အရင်တော့ဆိုလို့ရှိရင်ယောက်ျားပဲခေါင်းထဲမှာဝင်လာတယ်အခုကျတော့အမျိုးသမီးဝင်လာတယ် right ဆိုအဲ့ဒီဥစ္စာကကလေးတွေ main ကလေးတွေငငယ်လေးတွေသူတို့ဘာတနေ့ဘာဖြစ်ချင်လဲဆိုတော့သူတို့ရဲ့ dream ပေါ့နော်လုတ်တဲ့အခါမှာသူတို့အနာဂတ်အတွက် dream လုတ်တဲ့အခါမှာအဲ့ဥစ္စာအရင်ကြီးကြီးတယ်ဆိုအဲ့ဒါသူ့ရဲ့အမွေနှစ်ပဲလို့ပြောလို့ရတယ် change the mindset you know mindset ကိုပြောင်းအောင်လုပ်လိုက်တာ yeah
မေရီလန်းပြည်နယ်ဘော်တီမိုးမြို့မှာ1940ခုနှစ်မတ်လ26ရက်နေ့မှာမွေးဖွားခဲ့တဲ့နန်စီပလူစီဟာနိုင်ငံရေးဆင်နာရှိတဲ့မိသားစုကနေဆင်းသက်လာခဲ့တဲ့သူပါဖခင်ဖြစ်သူသောမတ်စတီအဲလက်ဆန်ဒရိုဂျူနီယာဟာအောက်လွတ်တော်အမတ်တူဖြစ်ခဲ့တယ်လို့ပဲဘော်တီမိုးမြို့ရဲ့မြို့တော်ဝင်အဖြစ်နဲ့12နှစ်တာဝန်ထမ်းခဲ့တဲ့သူပါအလားတူအကိုဖြစ်သူကလည်းဘော်တီမိုးမြို့တော်ဝင်အဖြစ်နဲ့6နှစ်တာဝန်ထမ်းခဲ့တာမို့နန်စီပလူစီဟာလည်းမိသားစုဆင်နာကိုဆက်လက်ထိန်းသိမ်းခဲ့တဲ့သူလို့ပြောရမှာပါအလုပ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူတဲ့အချိန်မှာတော့နန်စီပလိုစီဟာအသက်82နှစ်ရှိပါပြီ။လွှတ်တော်မှာအကြီးအကဲတာဝန်တွေဆက်မယူတော့ပေမဲ့လို့သူကိုစားပြုတဲ့ကယ်လီဖိုးနီးယားပြည်နယ်မဲဆန္ဒနယ်12ရဲ့လွှတ်တော်မတ်အဖြစ်တော့ဆက်လက်တာဝန်ထမ်းဆောင်နေစေဖြစ်ပါတယ်။သူမတူတဲ့စွမ်းဆောင်မှုတွေနဲ့အမျိုးသမီးတွေရဲ့ဥဆောင်နိုင်မှုစွမ်းရည်တွေကိုအများသိအောင်ပြခဲ့တဲ့နန်စီပလိုစီဟာအမေရိကန်အမျိုးသမီးတွေအတွက်သာမကကမ္ဘာတဝန်းကအမျိုးသမီးတွေအတွက်ပါဆန္ဒမူနာယူစရာအမျိုးသမီးကောင်းဆောင်အဖြစ်နဲ့သမန်းဝင်ကျန်ရစ်ခဲ့တဲ့သူဖြစ်တဲ့ဆရာကိုတင်ပြရင်းနေပဲဒီသတင်းပန်မျိုးသမီးကဏ္ဍကိုကြီးမားပဲရနာခွင့်ပြုပါရှင်ကျမခေဒီစီပါရှင
်မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတုဒ္ဒဆောင်လင်အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ကုလသမဂ္ဂဆိုင်ရာမြန်မာအသံအမတ်ကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှာမြန်မာလူထုကိုစားမြန်မာနိုင်ငံကိုဆက်ပြီးတော့ကိုစားပြုနိုင်ရေးထောက်ခံဆန္ဒပြပွဲတွေကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်ယုံရှိအပါအဝင်ကမ္ဘာရဲ့မြို့တချို့တွေမှာကျင်းပခဲ့ပါတယ်။ဆန္ဒပြသူတွေနဲ့လိုက်ပါပြီးတော့ကိုအောင်အောင်ကတုဒ္ဒဆောင်လင်အမေရိကန်တခွင်အစည်းအဝေးမှာတင်ပြပေးထားပါတယ်။
ဝါရှင်တန်ဒီစီကနေပြီးတော့ဒီနယူးယောက်ကိုသွားမလို့တမကြီးဦးကျော်မိုးထွန်းထောက်ခံဆန္ဒပြပွဲနေချင်းပြန်ကြည့်ပေါ့ဒီဝါရှင်တန်ဒီစီကနေပြီးတော့လာပြီးတော့စီစားတဲ့သူတွေထဲမှာတချို့ကယ်လီဖိုးနီးယားကလည်းပါတယ
်အခုလိုပဲဒီတမကြီးဦးကျော်မိုးထွန်းရဲ့ထောက်ခံပွဲကိုဝါရှင်တန်ဒီစီကလူတွေနယူးယောက်ကိုနှစ်ဆင်သွားလို့ရှိပါတယ်အခုလိုခီးစဉ်နဲ့ပတ်သက်ပြီးတော့တုဒ္ဒဆောင်လင်အမေရိကန်တခွင်အားနေစီစဉ်တင်ဆက်ဖို့အတွက်လိုက်လံရိုက်ကူးတာပါ
ကျွန်တော်တို့ရဲ့ပြည်သူတရေကောင်းဦးကျော်မိုးထွန်းတာမကြီးဦးကျော်မိုးထွန်းရဲ့ UN မှာဆက်လက်ပြီးတော့နေရာရရှိရေးတောင်းဆိုခွင့်ကိုသွားကြမယ်ကျွန်တော်တို့ဗေဒနာတာတာဝဲဝဲရောက်တော့မင်းကတ်ဆက်ပါလေမင်္ဂလာပါများအားလုံးပဲနော်
ပါတယ်ပါတယ်ပါပါ
အားလုံးပါပါပါပါပါပါပါပါပ
ါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါ
တော့ဒီမနေ့မှာကောင်းမြတ်ပေါင်းကျုပ်တွေကျွေးတဲ့အမတို့လည်းအရင်ကျေးဇူးတင်ပါတယ်
။ဓမ္မစကားလေးပြောပါတဲ့။ဓမ္မလူပြောတယ်။ဓမ္မလူမိတ်ဆွေ
မင်းဟင်းခန့်မော်ရယ်မင်းသားလေ
ဘုံဘုံတွေဖြစ်စဉ်သွားတာပါတော့ဒီကမေရီလန်ကနေပြီးတော့နယူးယောက်စီကြီးထိတက်ကြတယ်ကျွန်တော်ပထမတစ်နှစ်ကတော့ကျွန်တော်ပထမတစ်နှစ်ကတော့ကာနစီတော့ရှိတယ်ပါတော့ဒုတိယတစ်နှစ်လည်းကာနစီရှိတယ်ဒီနှစ်မှာတော့ကားကြီးတစ်စီးနဲ့အသေးအစီသုံးစီးရှိတယ်ဟုတ်လားကျွန်တော်ဒီကားကြီးမှာတော့60ကျော်ပါအပြင်ကားသေးကိုပိုင်ကားနဲ့လာကြတယ်ရှိတယ်အားလုံးက85 80လောက်တော့ကျွန်တော်မေရီလန်နေဦးဆောင်ရွေးတွေ့ကြပါတယ်မင
်းနဲ့ပြုတ်နဲ့တော်တယ်တက်ဦးဆောင်လာတယ်လည်းဖက်နဲ့လည်းဖက်ပါတယ်။ဒမြာတိတနဲ့ပါတယ်။ငပိပောင်းပါတယ
်။ကယ်လီဖိုးနီးယားဆန်ဒီယိုကမေရီလန်းမှာသူ့ပြီးတော့မှလာစားနေကြတယ်။ခရီးသူတွေသွားမယ်လေ။ဦးကျော်မိုးကျောင်းကိုထောက်ခံဖို့ဦးကျော်မိုးကျောင်းကိုဒီတနေ့ပြန်ပြီးတော့ selection လုပ်ဖို့အတွက်အ UN ရုံးချိကိုသွားကြမှာနော်။
ကျွန်တော်ဆုံးကြပြန်ပြီလေးပြီးကြပါတော့ဒီချိန်ရောက်တတိယချိန်ရောက်တန်တမန်ကြီးဟာထိုင်ကုန်တဲ့တိုက်ပွဲလေးဖြစ်ပါတယ
်ဝီးရလာကြတဲ့လူတွေလည်းအများကြီးပါတယ်လို့သိရတဲ့အတွက်ကြောင့်ပါလို့တချို့လည်းမနေရတဲ့ရောက်ကြတယ်အဲတချို့တွေလည်းဒီပနဲ့ဆောဆောထွက်လာကြတယ်ပေါ့နော်တချို့တွေလည်းလေရင်နဲ့လာကြတဲ့လူတွေလည်းရှိတယ်လို့ကြားရတဲ့အတွက်ကြောင့်လေဟိုအားလုံးကိုအကျေးဇူးအထူးတင်ပါတယ်ပေါ့နော်ကျွန်တော်တို့ဒီဘက်ကနယူးယောက်အဖွဲ့သားတွေလည်းကျေးဇူးအများကြီးတင်ပါတယ်ဟိုမနေ့ညဆိုရင်လည်းအဲ့တော့အမျိုးသမီးအဖွဲ့လေးလည်းချက်ပြုတ်နေတယ်လို့ကြားရတဲ့အတွက်ကြောင့်ကျေးဇူးအထူးတင်ပါတယ်လို့ပြောလိုပါတယ်ခင်ဗျာ
အားလုံးရဲ့ကုသလင်ဟာကုကြော်မိုးထွန်းပဲဖြစ်တယ်ဆိုတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးကိုကျွန်တော်ဒီနေရာကနေပြီးတော့မှအတိပေးအကြောင်းကြားပြပါတယ်အဲ့တော့ကျွန်တော်တို့ရဲ့ကုသလင်ဟာကုကြော်မိုးထွန်းဖြစ်တယ်ဆိုတော့မနစ်ကလည်းကျွန်တော်တို့တက်တည်ပြခဲ့ပြီးပါပြီပြီးခဲ့တဲ့နှစ်တွေကလည်းအားလုံးကျွန်တော်တို့တက်တည်ပြခဲ့ပြီးပါပြီဒီနှစ်နဲ့ဆက်ပြီးတော့ကျွန်တော်တို့ရဲ့ကုသလင်ဖြစ်ကြောင်းဆန္ဒတွေထုတ်ပေါ်ပြသနေကြတော့ဖြစ်ပါတယ်အနာရှင်မောင်းတော့ကြမယ်လို့ရှိလို့ရှိဒီလူတွေကတ်ွက်ကြမယ်လို့ရှိလို့ရှိကျွန်တော်အားလုံးကိုဒီနေ့
ကုလသမဂ္ဂနေရာမှာတန်တမန်အမတ်ဖြစ်ဒီမှာပါဝင်ခွင့်ရတာဖြစ်တယ်ပြီးတော့သူကကျမတို့မြန်မာပြည်ရဲ့အရေးအခင်းတွေအားလုံးကိုသူကပြောပြနိုင်တာဖြစ်တယ်ကျမတို့လိုအပြင်ကလူတွေအထက်ကတော့ဒီအထက်တော့ဝင်လို့ရတာမဟုတ်ဘူးဒီလိုအခြေအနေမျိုးရောက်ဖို့ဆိုတော့မလွယ်ပါဘူး။ဒါကြောင့်ဦးကျော်မိုးထွန်းဟာကျမတို့ရဲ့မြန်မာပြည်အတွက်ရဲရဲဝံ့ဝံ့ CDM လုပ်ခဲ့တယ်လို့ဒီအချိန်မှာကျမတို့တွေဟာလည်းဦးကျော်မိုးထွန်းနဲ့ဒီမှာရက်တည်ဖို့လိုပါတယ်။ဒါကြောင့်ကျမတို့ဒီရက်ဝေးကနေဒီမှာလာဆုပြီးတော့မှနယူးယောက်မှာလာပြီးချစ်တဲ့ဆန္ဒပြကြတာပ
ါ။ကျွန်တော်တို့တွေအရေးကြီးတဲ့ကိစ္စဖြစ်လို့အဝေးကြီးကနေကျွန်တော်တို့လာခဲ့တယ်။ကျွန်တော်တို့ NUG ဟာဥကြုံမိုးထွန်မြင့်နာနဲ့လည်း NUG ကဘာကနေပြီးတော့ပုံစံရထင်ရှားနေတယ်ပေါ်လင်းနေတယ်။ကျွန်တော်တို့နိုင်ငံရဲ့အရေးပါတဲ့ကိစ္စတွေကိုလည်းဥကြုံမိုးထွန်ကကုလသမဂ္ဂမှာသူကအစဉ်တစ်ဆက်တင်ပြနေတဲ့ဆိုကြောင့်ဒီလိုတင်ပြနိုင်တဲ့သူဓမ္မဘက်မှာရက်တင်နိုင်တဲ့သူရှိလို့ရှိရင်ကျွန်တော်မြန်မာပြည်ကဒါဆုံးရှုံးမှုကအများကြီးဆုံးရှုံးပါ
တကယ်တော့ဟိုတရားဝင်ကုသပြုမှုပြောရေးဆိုခွင့်မ
မရှိတော့ရင်တော့ကျွန်တော်တို့ဘက်ကနက်နာမှုရှိပါတယ်။နက်နာမှုရှိရတော့ကုလသမဂ္ဂကလည်းသိရတဲ့အတိုင်းပါ။ကုလသမဂ္ဂကလည်းအတွင်းအားကြံမှုတွေအများကြီးရှိတာပေါ့။ဒါပေမဲ့တကယ် credential ဒီ comedy မှာမဆုံးဖြတ်နိုင် flow ကိုပြန်ဆင်းရမယ်။နိုင်ငံအားလုံးရဲ့ဆုံးဖြတ်ချက်ဆိုတာတစ်ချက်ရှိပါသေးတယ်။ကျွန်တော်တို့ကဒါကြောင့်လည်းမဆုံးရှုံးအောင်အခုလိုလှုပ်ရှားမှုတွေနဲ့ကျွန်တော်တို့ကဟိုဝိုင်းရံအောင်ပြသတာဖြစ်ပါတယ်။အဲ့တော့ကျွန်တော်အနေနဲ့တော့ဖြစ်လာမယ်လို့တော့မမျော်လင့်ဘူးပေါ့နော်။ဒါပေမဲ့ဖြစ်လာခဲ့ရင်လည်းကျွန်တော်ဆက်ပြီးတော့ဝိုင်းရံပြီးတိုက်ပွဲဝင်ရမယ်လို့တော့ကျွန်တော်ပြောချင်ပါတယ်။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးလေအမေရိကန်တခွင်စီစဉ်ပါရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါရယ်စိုက်ပျိုးရေးအပြင် Channel 5လိုမျိုးကဘာကျော်ရေမွေးအပါအဝင်လူအသုံးဆောင်တွေမှာမျက်မြင့်မွေးလို့ခေါ်ကြတဲ့ Vertigo ကိုဘယ်လိုမျိုးသုံးကြသလဲဆိုတာကိုဇီဝဤပညာရှင်ဒေါက်တာတန်းတန်းစိန်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်
ဗက်တီဗန်မြတ်ဟာဆိုလို့ရှိရင်တော့အတုံးဝင်လဲဆိုပြီးတော့ဒီနိုင်ငံတကာကနေပြီးတော့အသိမှတ်ပြုထားပါတယ်ဆိုတော့ဒီထဲမှာပေါ့နော်ဆမကဒီဗက်တီဗန်မြတ်ဟာရေမွေးနေနဲ့လဲတုံးလို့ရတယ်နောက်ပြီးတော့လူသုံးကုန်ပစ္စည်းတော်တော်များများမှာလဲဗက်တီဗန်မြတ်ကိုတုံးနိုင်တယ်လို့ဆမပြောသွားတော့နေပထမအဦးဆုံးပေါ့နော်ဒီရေမွေးမှာဘလို့ပုံစံနဲ့ဗက်တီဗန်မြတ်ကိုတုံးရတာ
သူကဒီဗက်တီဗန်မြင့်ရဲ့အမွေပေါ့နော်မျက်မြင့်မွေလို့လည်းအဲ့ဒီလိုမျိုးခေါ်ကြရဲပေါ့နော်ဒီဥပမာဆိုရင်ကျမတို့လာရှိုးမှာနာမွန်ရွာမှာပေါ့ကုတလာယာမကျောင်းတိုက်ဆိုတာထိုင်ဝမ်ဖုံးတော်ကြီးကျောင်းရှိရဲအဲ့ဒီကတော့မျက်မြင့်မွေလို့ခေါ်တယ်နောက်ပြီးတော့တကွင်းလုံးပေါ့ဖုံးကျောင်းတကွင်းလုံးပြည့်ကိုလည်းဒီဗက်တီဗန်စိုက်ထားရဲပေါ့စိုက်ပြီးတော့ဒီဗက်တီဗန်မြင့်ရဲ့အမွေတတ်ရတဲ့အမြင့်ကိုယူပြီးတော့အမွေထိုင်လောက်ပါတယ်ဆရာမအမွေထိုင်ကဘာလဲဆိုရင်ယနတ်ဟာဒီတရားထိုင်တဲ့အခါမှာစိတ်ကိုတည်ငြိမ်စေတယ်လို့ဒီကအဲ့ရဆရာလေးတွေကပြောပါတယ်အဲ့မှာအမွေထိုင်ကိုလှုပ်တယ်လှုပ်ပြီးတော့သူတို့ကတရားထိုင်တဲ့အခန်းလေးမှာဒီအမွေထိုင်ကိုဟိုတုံးနေပေါ့နော်ညီမတို့ဒါထိုင်ဝမ်ကဘုံကြီးချောင်းကလှုပ်တာတွေ့ဘူးပါတယ်နောက်ပြီးတော့လည်းဒီတက်တန်းရင်နဲ့မျက်မြင်မွေးပေါ့နော်ဒီဗတ်တီဗန်မြင့်ရဲ့အမြင့်တွေကိုကျမတို့ကအစီထုတ်တာပေါ့နော်အစီထုတ်တဲ့အခါမှာဒါဟိုဆရာလေးကျောင်းမှာလည်းထုတ်တာတွေ့ရတယ်နောက်ပြီးတော့ဟိုကဘာမှာလည်း Channel 5ရေမွေးမှာဒီအနံ့ပါတယ်လို့ကျမတို့လေ့လာသိရှိရပါဒါကတော့အမြင့်ရဲ့ထူးခြားချက်ပေါ့နော်ဒီထူးခြားချက်နဲ့ပတ်သက်ပြီးတော့လည်းကျမတို့ကဒါဟာအမြင့်မွေးမှာရှိတဲ့ဘက်တီးရီးယားတွေရဲ့ဒီပြောင်းလဲပေးလိုက်တဲ့ compound ပေါ့ကျောင်းလေးပေးလိုက်တဲ့ drop down တစ်ခုကြောင့်အဲ့လိုအမွှေးနိုင်ရတာလို့ဒီမှာတို့လေ့လာသိရှိရပါတယ်။နောက်တစ်ခါကိုနှစ်ကအမြင့်ကသူကဝင်းရင်နဲ့လည်းရှိရယ်။နောက်ပြီးတော့သူ့မှာဆိုလို့ရှိရင်ဟိုထိုးခြားတဲ့တတ္တိတွေရှိတော့ဒီကျမကလည်းဒီအကြောင်းတွေသင်တဲ့ခါမှာဟိုလူတွေကတော့စန့်ကြည့်တဲ့ခါမှာအဲ့ဒီအမြင့်ကလေးတွေကိုတဏှာနဲ့ချိန်လဲရင်တင်းထိတ်တောင်မှနည်းနည်းလျော့သွားတယ်လို့ကြားသိရပါတယ်။နောက်တစ်ခါကျတော့အိန္ဒိယရောဘာလို့ပဲမှာဆိုရင်ဒီအမြက်တွေပေါ့နော်အမြက်မွေးလေးတွေကိုကျမတို့ဟိုပိတ်ဆဘားလေးတွေပိတ်ကျဲဆလေးနဲ့ချုပ်ပြီးတော့ကျမတို့ဒီဂျီတွန်းတဲ့နေရာမှာရေချိုးရင်စက်ပြာနဲ့ဂျီတွန်းတဲ့နေရာမှာတုံးတဲ့ခါမှာဂျီလည်းပြောင်းနေအနံ့လည်းမွေးပြီးကြံခဲ့တယ်ပေါ့နော်လူလန်းဆန်းစီတဲ့ဆိုပြီးတော့ဟိုအဲ့ဟာမျိုးလေးတုံးညာရှိပါတယ်
ဒီရေမွေးပြင်ပေါ့နော်တခြားဗက်တီဗန်မြက်ကိုဘယ်နေရာတွေမှာသုံးပါသေးလဲဆရာ
ဟုတ်ကဲ့ဒီဗက်တီဗန်မြက်ကကြတော့ဆရာမရဲ့နှစ်လားလောက်ရှိရဲ့ခါမှာ तू က7လောက်သားတက်တွေပွားလာပွားလာရဲ့နောက်6လားလောက်ရှိရင်သားတက်က450လောက်ပွားလာပြီးတော့သားတက်မြင်းများပွားခြင်းနဲ့ဆိုရင်အပေါ်ကနေပြီးတော့ကျမတို့ကဒီငါးလက်မလောက်ချန်ပြီးတော့ဖြတ်ဖြတ်ပေးရဲ့ဖြတ်ဖြတ်ပေးတဲ့ခါမှာဒီမြေရိုးထန်တွေအများကြီးပဲထွက်လာတယ်ပေါ့ထွက်လာလို့ရှိရင်တော့ကျမကတော့ဒီမြေကိုအဖုံးကာနဲ့ဖုံးအုပ်ပေးရပေါ့ဒီစိုက်ခင်းနေမှာနောက်ပြီးတော့တတိချန်နေမှာဆိုရင်အပင်ခြေရင်းနေရဲ့နောက်ပြီးတော့ဟင်းသင်းဟင်းရဲ့စိုက်ခင်းနေမှာမျိုးစိချပြီးရင်ဖုံးအဖုံးကာပေါ့ကျမတို့စိုက်ပြွေးမှာတော့ mulching လို့ခေါ်တာပေါ့အဲ့လိုမျိုးဖုံးပေးတဲ့အခါမှာဆိုလို့ရှိရင်ရေကျလို့ရှိရင်လည်းသူကဟိုတဲမကြိုက်တော့ဘူးအပင်နေရနေအဲအဲ့ဟာမျိုးတုံးလို့ရတယ် တကယ်လို့မြင်ရိုးတန်တွေကရှင်းလာပြီဆိုရင်တော့ကျမတို့ကလက်မှုပစ္စည်းတွေလောက်တာပေါ့နော်လက်မှုပစ္စည်းတွေမြင်ရိုးတန်ရင်းရင်တွေကိုဒီ time မှာဆိုရင်သူ့ကိုဖုံးပြီးလို့မျိုးချစ်ပြီးတော့ကောက်လေးတွေနော် keychain လေးတွေချင်းလေးတွေစကားလေးတွေ handbag 80 slim bag တွေအဲ့ဓာတွေကိုသူကနေပြီးတော့ဟိုရက်လောက်တယ်ပေါ့နော်နောက်ပြီးတော့သူကဘာလုပ်လို့ရသေးလဲဆိုရင်ကျမတို့လိုနိုင်ငံနဲ့အတွက်နိုင်ငံတွေမှာဆိုရင်ဒီတက်ကဲအစားပေါ့ဒီဘတ်တီဗန်ညက်ရှင်းနေတဲ့အိမ်ညက်ရိုးတန်တွေကိုကျမတို့ကအိမ်မိုးတက်ကဲအနေနဲ့ရက်ပြီးတော့အိမ်မှာမိုးကာတာတွေဘာတွေလဲသုံးပ
ါဒီ organic site ပြောရင်မှာဘတ်တီဗန်ညက်ကိုသုံးတယ်ဆိုတော့ဟိုဘယ်နေရာတွေမှာသူကအသုံးကျပါလဲဆင်
ตัวอินเสิร์ตทองจอกบ่อินเสิร์ตทองจอกซอตุ้มมาชื่อไอ้ที่โปรตีนแต่ปาวินหมูจองอินเสิร์ตเนี่ยตุ๊สีมาเว้อุ๊อุ๊จินอุ๊อุ๊จินในคามาไซคินเนี่ยโกอดิกาไซได้อเป็นสีไม่ตั้วเว้เนี่ยตุ๊สีมาลาไปแล้วอุ๊อุ๊เลยนอกจากรอตูอ่ะอกองป่องลาในคามาเนเนเลยชี้ล่ะอ๋อดิเม็ดเนี่ยอมวยดันเลียวไม่คันไหนแม้เนี่ยดิဖြတ်ปูเนี่ยเตะซုံးจ้ารอจมารัวดาဖြတ်ปูทองจอกอนิเนี่ยอดิกาปอเนาะพี่รอออร์แกนิกไซคินนี่มาจมาเอราโหดิหินนี่หิยะตันนี่เนาะตี้ปินจาตันจาริมาโหตู่ต้งไขมาနောက်တစ်ချက်ကကြတော့ခုနှစ်ကပေါ့နော်သူ့ရဲ့အမြင့်ကအားကောင်းတဲ့အဟာရဓာတ်စုံနိုင်တဲ့ဒီဘယ်လိုပြောမလဲအမြင့်မှုတွေလည်းရှိရဲဆိုတဲ့ခါမှာဒီအပင်ပတ်ပတ်လည်မှာဝိုင်းပြီးတော့တော်လကောင်းတချို့နေရာတွေမှာဆို၄နေရာပေါ့အဲအဲ့လိုစိုက်ခိုင်းခြင်းအပြင်အဓိကအပင်ထောပတ်ပင်လည်းဖြစ်မယ်ကော်ဖီပင်လည်းဖြစ်မယ်ပို့ပြီးတော့အားကောင်းလာတာတွေ့ရနောက်တစ်ခုကကြတော့ကျမတို့ organic မှာကြတော့ကိုယ့်ရဲ့ဘေးခြံပတ်ဝန်းကျင်ကိုယ့်ရဲ့စိုက်ခင်းတဲ့အိမ်ကြီးချန်နီးနာခြင်းဟာကိုယ့်သက်စီပေါင်းသက်စီတုံးနေမယ်ဆိုရင်ကိုယ့်ခြံထဲကိုစီးမလာအောင်အစီအတာအနေနဲ့ဒီဘတ်တီဗာမြက်ကို CO2 အနေနဲ့စိုက်ဖို့အကြံပေးပါနောက်ပြီးတော့ကျမတို့ချက်တက်တာပေါ့နော်အရင်တော့က New Orleans နေရာပေါ့အမေရိကန်မှာသူကရေကန်တာတွေကတက်သားတွေနဲ့လှုပ်တာတက်တာတွေကချတက်တဲ့ခါမှာရေကိုမဟန့်တားနိုင်မင်းနဲ့ရေကြီးရဖြစ်ခဲ့တယ်။ဗတ္တိပံမြက်ကိုအရင်စိုက်လိုက်တဲ့ခါမှာရေကြီးရလျံမှုကိုလည်းတားဆီးနိုင်တယ်။ပြီးတော့ကျမတို့စိုက်ပျိုးရေးမှကြတော့ချဆိုတာတက်ဖို့ကခဲရင်းနေပေါ့နော်။အပင်တစ်ပင်ချတက်နေတယ်။တစ်ခုခုချတက်နေရယ်ဆိုလို့ရှိရင်အဆောင်ချတက်နေရယ်ဆိုအဲ့ပတ်ပတ်လယ်မှာအဲ့ဘေးနားမှာဗတ္တိပံစိုက်လိုက်တဲ့ခါမှာနော်သူ့ရဲ့အမြင့်ရဲ့ဒီရနှန့်ရဲ့ချောင်းမလို့ချဟာအလိုလိုပေါ့နော်အဲ့ဒါတားဆီးပြီးသားဖြစ်တာကိုသိရတာပေါ့နော်နောက်အတုံးဝင်တာကျတော့ညရိုးတွေတအားမရင်ခင်မှာဒီနုစင်ခါမှာကျွန်တော်တို့ trace ဆန်အစာပေါ့နော်ဟုတ်ဆင်းပြီးတော့ဒါဘဲစာကြက်စာအနေနဲ့လဲကျွေးလို့ရတယ်ရင့်သွားရင်တော့ကျွန်တော်တို့အိမ်မိုးတက်ကြီးဘာတွေနဲ့လုံလို့ရပါတယ
်ဒေါက်တာတန်းတန်းဆင်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှာကြံပြီးဆုံရအောင
်ဒေါက်ခင်မျိုးသက်ဆက်သွယ်မေးမြန်းခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာပါရှင်ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်ရုရှားရဲ့ကျူးကျော်စစ်ကိုခုခံတိုက်ခိုက်ဖို့အမေရိကန်ကစီးရေးအကူအညီတည်ထောင်အဖြစ်နဲ့ဒေါ်လာ325သန်းပေးမယ့်အကြောင်းသမ္မတဂျိုးဘိုင်ဒန်နဲ့မနေ့စက်တင်ဘာလ20ရက်ကတွေ့ဆုံပြီးသမ္မတဘိုင်ဒန်ကကြေညာလိုက်တာကြောင့်သူ့ရဲ့အမေရိကန်ခရီးစဉ်ဟာတည်တာတဲ့ရလဒ်တွေရခဲ့ကြောင်းယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံထဲမှာအွန်လိုင်းရာဇဝတ်မှုကျူးလွန်တဲ့အလုပ်တွေလုတ်ခိုင်းဖို့ပြန်ပြေးဆွဲခံရမှာကိုစိုးရိမ်ပြီးတရုတ်နိုင်ငံသားကဘာလဲခီးတဲ့တွေထိုင်းနိုင်ငံကိုသွားဖို့ဝန်လေးနေတာကို AFP သတင်းမှာရေးသားထားပါတယ်။တရုတ်နိုင်ငံမှာပြသတဲ့ No More Bet ဆိုတဲ့ရုပ်ရှင်ကားမှာထိုင်းနိုင်ငံကိုသွားတဲ့ခီးတဲ့တွေပြန်ပြေးဆွဲခံရပြီးအွန်လိုင်းရာဇဝတ်မှုတွေကျူးလွန်မှုအခိုင်အခံရတဲ့အကြောင်းဇာလန့်စင်ရဲ့ကူးထားတာပါ။ဒီရုပ်ရှင်ကတရုတ်နိုင်ငံမှာတတိယလူကြိုက်အများဆုံးရုပ်ရှင်ဖြစ်ပြီးအမေရိကန်ဒေါ်လာတန်920ကျော်နဲ့ညီမျှတဲ့ယွမ်ငွေ 3.8 ဘီလီယံဝန်ငွေရရှိခဲ့ပါတယ်ခင်ဗျာ။တရုတ်နိုင်ငံဟန်ဂျိုးမြို့မှာမနေ့ဖြန်စနေနေ့စတင်ကျင်းပမဲ့အာရှအကစားပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့အိန္ဒိယနိုင်ငံအရုဏာချာပရဒေ့ရှ်ပြည်နယ်ကအကစားသမား၃ယောက်ကိုတရုတ်အစိုးရကပြည်ဝင်ဝင်ဗီဇာမပေးတဲ့အတွက်ဒီပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုတက်မဲ့အိန္ဒိယအကစားဝန်ကြီးကလည်းသူ့ခီးစဉ်ကိုဖျက်လိုက်ပါတယ်မြန်မာနိုင်ငံကတော့အကစားသမား100ကျော်ဆီလွတ်ပြီးပြိုင်ပွဲပေါင်း9မျိုးမှာပါဝင်ရှင်ပြိုင်မယ်လို့ပြောထားပါတယ်ခင်ဗျာ မက္ကဆီကိုနေသားကိုဖြတ်ကျော်ပြီးအမေရိကန်နိုင်ငံမှာအခြေချဖို့ဝင်ရောက်လာသူအခုစက်တင်ဘာလပထမလဝက်အတွင်းမှာတင်3သိန်းခွဲနီးပါးရှိနေပြီလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒါဟာပြီးခဲ့တဲ့ဩဂုတ်လတစ်လလုံးမှာဝင်ရောက်ခဲ့တဲ့အရေးအတွက်တဲ့ကျော်လွန်သွားပြီလို့ပြောပါတယ်ခင်ဗျာ။
တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrit Franklin နဲ့ Helen တို့ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လို့ရဆန္ဒတွေပြေကြပါစေရှင်။
This program has come to you from the Voice of America, Washington.